Welcome to the Voice of America in Burmese.
မင်္ဂလာတနင်္ဂနွေမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American အသံရဲ့2022ခုနှစ်ဖေဖော်ဝါရီလ28ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံနဲ့အတူတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီနေ့နောက်ဆုံးရထိပ်တန်းရောက်ကဘာနဲ့မြန်မာသတင်းတွေကိုလည်းထုတ်လွှင့်ပေးပါမယ်အဲ့ဒီသတင်းတွေတဲကတော့ယူကရိန်းနိုင်ငံရဲ့မြို့တော်ကီယက်မှာရုရှားတပ်တွေနဲ့ယူကရိန်းတပ်တွေတိုက်ပွဲတွေပြင်းထန်နေတဲ့သတင်းဂျာမနီနိုင်ငံကယူကရိန်းနိုင်ငံကိုဆက်လက်နဲ့တွေအကူအညီပေးမယ်လို့သဘောတူညီလိုက်တဲ့သတင်းအလားတူမြန်မာနိုင်ငံမှာလည်းစစ်ကောင်စီစန့်ကျင်ရေးတွေနေရာအနှံ့ပြုလုပ်နေကြတဲ့သတင်းတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီနောက်တရင်ပေးဖို့ချက်တွေမှာတော
့ဒီရက်ဒီနေ့ဆင်းပွဲတွေပြည်ရည်စီဝေးနေတယ်ဆိုတော့အဲ့လိုမျိုးဒလန်ကတရင်ပေးမှားပြီးတော့တိုင်းရင်လေးစီးနေတယ်နော်လာရောက်ပြီးပြစ်ခတ်တာရှိပါတယ်။နောက်ပိုင်းအနောက်ရွာရဲ့အနောက်ဘက်ကကက်ရက်ပေါ့နော်ဒီ
စကိုင်းတိုင်းရင်းမာပင်မြို့နယ်ထဲမှာ PDF ကာကွယ်တပ်တွေရှိတယ်ဆိုပြီးကျေးရွာတွေကိုလေကြောင်းကနေတိုက်ခိုက်နေအကြောင်းတရင်ပေးဖို့ချက်မှာကြားရမှာပါ။အဲ့ဒီနောက်တောင်တရုတ်ပင်လယ်ပြင်ရေကြောင်းသွားလာမှုအငင်းပွားနေကြတဲ့အကြောင်းနဲ့အနာတိကတိုက်မှာဩစတြေးလျနဲ့တရုတ်တို့ပြိုင်ဆိုင်နေရတဲ့သတင်းကိုလည်းနားဆင်ကြည့်ရှုကြရမှာပါ။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့တော့ဒုအသံအစည်းအဝေးဦးတင်မောင်တန်းတင်ဆက်နေကြဒီမိုကရေစီလူခွေးရည်နဲ့ခေပြိုင်ကဘာနောက်တကားတပတ်အတွင်းမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုလည်းတင်ဆက်ပေးမှာပါ။ကဲအခုတော့နောက်ဆုံးရောက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပဲပြောပြပေးမှာဖြစ်ပါတယ်။နားဆင်ကြည့်ရှုကြပါခင်ဗျာ။
ယူကရိန်းမြို့တော်ကီယက်မှာရုရှားတပ်တွေနဲ့ယူကရိန်းတပ်တွေတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစနေနေ့အထိပောက်ကွဲသံတွေတနတ်သံတွေစုညားနေပါတယ်မြို့တော်ကီယက်ကိုထိန်းချုပ်နိုင်ရေးနှစ်ဖက်တပ်တွေအပြင်းထန်တိုက်ခိုက်နေကြပါတယ်ဒါအပြင်အခြားမြို့ကြီးနှစ်ခုမှာလည်းရုရှားတပ်တွေထိုးစစ်ဆင်နေပြီးယူကရိန်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ
်ဖရှင်ဒိုရောရန်ကိုဥကရိန်းစ်ဇာရစ်မရီဂျီဒူဂျေဘာဂါတိုဇီဗီလစ်ဖေကူဝင်ဖော်မာစီချော
ယူရောကီယက်ဟာယူကရိန်းရဲ့လက်ထံမှာပဲဆက်ရှိနေပြီးရုရှားတင်ကားတွေကိုပြန်လည်တိုက်ထုတ်နိုင်ခဲ့တယ်လို့ကီယက်မြို့တော်ရဲ့လမ်းမပေါ်တနေရာကနေဗီဒီယိုနဲ့ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီးကစနေနေ့မှာပြောဆိုခဲ့တာပါအခြေအနေတွေကိုလေ့လာမိသလောက်ယူကရိန်းရဲ့ခံစစ်ဟာအလားအလာကောင်းနေကြောင်းနဲ့ရုရှားတွေပျော်လင့်တာထက်ပိုကောင်းနေတယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတူကပြောဆိုပါတယ်ပြီးခဲ့တဲ့တောက်ချနေ့တုန်းကတော့ယူကရိန်းကိုနောက်ထပ်အမေရိကန်ဒေါ်လာတန်း350ပေးဖို့သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုခဲ့ပြီးပါတယ်။စစ်ပွဲအတွင်းယူကရိန်းဘက်ကကလေးသုံးအပါအဝင် 198 ဦးသေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်။ဒီသေဆုံးမှုတွေကအရက်သားတွေကြီးပဲလားဆိုတာကိုတော့သေချာမသိရသေးပါဘူး။ရုရှားဘက်ကသေဆုံးတဲ့စစ်သား1000ကျော်သွားပြီလို့ယူကရိန်းဘက်ကပြောပါတယ်။ဒါပေမဲ့ရုရှားဘက်ကတော့တိကျိုက်ဒဏ်ရာရရှိမှုသေဆုံးမှုစည်းရင်းကိုထုတ်ပြန်ခြင်းမရှိပါဘူး။ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုတန်ခတ်တဲ့အနေနဲ့ရုရှားကိုနိုင်ငံတကာဘန်တိုက်ရိုက်ငွေလဲစနစ်ဖြစ်တဲ့ SWIFT SWIFT ထဲကနေထုတ်ပယ်ပြစ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်ရုရှားရဲ့စီးပွားရေးကိုအပြင်းအထန်ထိခိုက်စေပြီးအထူးကြံအောင်လုပ်နိုင်မဲ့ဒီအစီအစဉ်ကိုဥရောပကမဟာမိတ်တချို့ရဲ့သဘောထားကြောင့်အစောပိုင်းမှာသမ္မတဂျိုးဘိုင်ဒန်ကလှုံ့ဆော်ဖို့တွတ်ဆုံမှုတွေရှိနေခဲ့ပါတယ်ဒါပေမဲ့ရုရှားတပ်တွေကယူကရိန်းမြို့တော်ကီယက်ကိုဝိုင်းဝန်းတိုက်ခိုက်လာတဲ့အချိန်မှာတော့ဒီကိစ္စကိုလှုပ်ဆောင်ဖို့စနေနေ့မှာပဲဆုံးဖြတ်လိုက်တာဖြစ်ပါတယ်ရုရှားကို SWIFT နိုင်ငံတကာဘန်တိုက်ရိုက်ငွေလွှဲစနစ်ထဲကနေထုတ်ပယ်ဖြစ်ဖို့ယူကရိန်းကလည်းတောင်းဆိုထားပါတယ်ဒါပေမဲ့ဂျာမနီအပါအဝင်ဥရောပနိုင်ငံတချို့ကလှုပ်ဆောင်ဖို့တွန်းဆုတ်နေခဲ့ပါတယ်ဒါပေမဲ့ဗြိတိရှ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကတော့ရုရှားကို SWIFT ထဲကနေထုတ်ပယ်ဖြစ်ဖို့ပြီးခဲ့တဲ့တောက်ချနေ့တုန်းကတိုက်တွန်းခဲ့ပါတယ်ယူကရိန်းရဲ့ပတ်သက်ပြီးဂျာမနီနိုင်ငံကသူ့ရဲ့မူဝါဒတွေကိုအပြည့်အဝပြောင်းလဲလိုက်ပြီးယူကရိန်းဘက်ကရပ်တည်ကူညီသွားမယ်ဖြစ်တဲ့အကြောင်းနဲ့ဆစ်လက်နဲ့ပစ္စည်းတွေကူညီထောက်ပံ့မှာဖြစ်သလိုရုရှားကိုနိုင်ငံတကာတိုက်ရိုက်ဘဏ်ငွေလွှဲစနစ် SWIFT ထဲကနေကန့်သတ်ထားဖို့စနေနေ့မှာသဘောတူလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်လိုက်တာဟာတပိုင်းမှာကြီးမားတဲ့အပြောင်းအလဲကြီးတစ်ခုဖြစ်ပြီးစစ်ပီးခေတ်ကာလအခင်အကျင်းကိုပြောင်းလဲသွားစေတယ်လို့ဂျာမနီဝန်ကြီးချုပ် Olaf Scholz ကပြောဆိုပါတယ်။ဒါကြောင့်ဗလာဒီမာပူတင်ရဲ့တပ်တွေယူကရိန်းပေါ်ကျူးကျော်တိုက်ခိုက်တာကိုကုကံဖို့အတွက်ယူကရိန်းကိုအကောင်းဆုံးကူညီသွားရမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ် ဒါကြောင့်ဂျာမနီကစစ်ဖြစ်ပွားရာနေရာတွေကိုလက်နက်တင်ပို့ရောင်းချမှုကြာမြင့်စွာပိတ်ပင်ထားတဲ့သူ့ရဲ့မူဝါဒကိုပြောင်းလဲပြီးပထမဆုံးအနေနဲ့တင်ကားဖြက်လက်နက်တစ်ထောင်နဲ့မြေပြင်ကနေဝင်ပစ် Stringer အမျိုးအစားမစ်ဆိုင်းဒုံးလက်နက်900ကိုပေးမယ်လို့ကြေညာခဲ့ပါတယ်။ဒါအပြင်နယ်သာလန်နိုင်ငံကယူကရိန်းကိုထောက်ပံ့ဖို့ဂျာမနီကနေဝယ်ယူခဲ့တဲ့တင်ကားဖြက်လောင်ချာအလက်400ကိုလည်းထပ်ဆင့်ပေးပို့ခွင့်ဂျာမနီကခွင့်ပြုခဲ့ပါတယ်။ထို့နည်းတူစွာပဲအက်စတိုးနီးယားကယူကရိန်းအတွက်ဝယ်ယူထားတဲ့အရှိဂျာမနီလက်ထက်ကဟာဝေဇာအမြောက်၈လက်ကိုလည်းဂျာမနီကခွင့်ပြုခဲ့ပါတယ်။ဒါအပြင်တန်ချက်ခါကာ14စီးနဲ့လောင်စာစီးတန်1000ကျော်ကိုလည်းပိုလန်နိုင်ငံကိုဖြတ်ပြီးယူကရိန်းတဲကိုပေးပို့သွားမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တဲ့အတွက်အနည်းဆုံးစစ်ပေးဒုက္ခသည်၄သန်းလောက်တိုင်းပြည်စွန့်ခွာထွက်ပြေးရနိုင်ပြီးနှစ်ပေါင်း80အတွင်းဥရောပမှာအဆိုးဆုံးဒုက္ခသည်ပြဿနာဖြစ်လာနိုင်တယ်လို့ကုလသမဂ္ဂကဒီတစ်ပတ်အတွင်းပြောဆိုထားပါတယ်။အခုအချိန်ထိယူကရိန်းကနေစစ်ပြေးဒုက္ခသည်35,000ကျော်လောက်ဟာအိမ်နီးချင်းနိုင်ငံတဲတွေကိုပြေးဝင်ခဲ့ကြပြီးအဲ့ဒီအထက်ကခံမှန်းခြေ85,000လောက်ဟာပိုလန်နိုင်ငံတဲကိုဝင်ရောက်ခဲ့ကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကစနေနေ့မှာသူ့ရဲ့ Twitter စာမျက်နှာကနေတဆင့်ပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာယူကရိန်းရဲ့အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့ပိုလန်၊မိုဒိုဗာ၊ရိုမေးနီးယား၊ဆလိုဗက်ကီးယား၊ဟန်ဂေရီစတဲ့နိုင်ငံတွေကသူတို့ရဲ့နယ်စပ်တွေဖွင့်ထားပေးပြီးကူညီမယ်လို့ပြောဆိုပါတယ်။မတီခနယ်စပ်မြို့အနီးတန်းစီနေတဲ့မော်တော်ယာဉ်တန်းဟာ9မိုင်ကျော်လောက်ရှည်လျားတယ်လို့ AP သတင်းကဖော်ပြထားပါတယ်။
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်တော်တာရှင်များခင်ဗျာယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်ခဲ့တဲ့အတွက်လန်ဒန်ရောမဘာစီလိုနာမြို့ကြီးတွေအပါအဝင်ဥရောပတလွှားမှာမနေ့စနေနေ့ကလူတွေထောင်ပေါင်းများစွာလမ်းပေါ်ထွက်ချီတက်ပြီးရုရှားစံကြီးရေးဆန္ဒပြခဲ့ကြပါတယ်။ဆွစ်ဇာလန်နိုင်ငံတဝမ်းကမြို့ကြီးတွေနဲ့ကုလသမဂ္ဂရုံးအခြေစိုက်တဲ့ဂျနီဗာမြို့မှာယူကရိန်းနိုင်ငံကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်။ရုရှားရဲ့အိမ်နီးချင်းဖင်လန်နိုင်ငံမြို့တော်ဟယ်လ်စင်ကီမြို့မှာလည်းလူထောင်ပေါင်းများစွာစုဝေးပြီးရုရှားတပ်တွေယူကရိန်းကထွက်သွားပူတင်ကြဆုံးပါစေလို့ကြွေးကြော်ဆန္ဒပြကြပါတယ်။ဒါအပြင်အီတလီနိုင်ငံရောမမြို့မှာလူထောင်ပေါင်းများစွာဟာမိရုပ်တွေကိုကင်ဆောင်ပြီးရှေးဟောင်းရောမအာကစားကွင်းကိုချီတက်သွားကာရုရှားသမ္မတပူတင်ကိုနာဇီခေါင်းဆောင်ဟစ်တလာနဲ့နှိုင်းယှဉ်ကြွေးကြော်ကြပါတယ်။အလားတူဗြိတိန်နိုင်ငံလန်ဒန်မြို့ကရုရှားတန်ယုံရှိမှာလည်းလူရာပေါင်းများစွာကန့်ကွက်ဆန္ဒပြကြပါတယ်။ဒါအပြင်အရင်ဆိုဗီယက်ပြည်ထောင်စုထဲမှာပါဝင်ခဲ့တဲ့ဂျော်ဂျီယာနိုင်ငံ TWC မြို့မှာလည်းယူကရိန်းအလံနဲ့ဂျော်ဂျီယာအလံတွေလွှင့်ထူကြသလိုနှစ်နိုင်ငံနိုင်ငံတော်တချင်းတွေကိုလည်းအော်ဟစ်ပြီးရုရှားစံကျင်ရေးတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကနေယူကရိန်းသမ္မတဇလန်စကီကိုဖုံးဆက်ပြီးယူကရိန်းအကြတ်တဲငြိမ်းချမ်းစွာဖြည့်ရှင်ရေးအတွက်ကူညီဆောင်ရွက်ပေးဖို့ကမ်းလှမ်းခဲ့ပါတယ်။ယူကရိန်းသမ္မတကသူနိုင်ငံရဲ့လက်ရှိဖြစ်စဉ်ကိုရှင်းပြပြီးနောက်ငြိမ်းချမ်းရေးကိုရှေ့ရှုတဲ့ဘယ်လိုလှုံ့ဆော်ပေးရမယ့်နီလန်းကိုမဆိုကူညီဖို့အတွက်စံသားရှိတယ်လို့လည်းမိုဒီကပြောဆိုလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ကြနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမဲခွဲဆုံးဖြတ်ရာမှာတရုတ်အာရဗ်စော်ဘွားများပြည်ထောင်စု UAE တို့နဲ့အတူအိန္ဒိယနိုင်ငံကလည်းကြားနေမဲ့ပေးခဲ့ပါတယ်။အဲ့ဒီအတွက်အိန္ဒိယနဲ့အစင်လာအယကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေရှိတဲ့ရုရှားနိုင်ငံကချီးကျူးလိုက်ပြီးအနောက်နိုင်ငံတွေကတော့ဝေဖန်လိုက်ပါတယ်။ပြိုင်ဘက်ပါကစ္စတန်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးကုလသမဂ္ဂလူညွန်ရေးကောင်စီအစည်းအဝေးမှာမဲခွဲတိုင်းရုရှားနိုင်ငံစီကဗီတိုအာဏာကိုအိန္ဒိယကအားထားရတာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းယူလာတာတစ်နှစ်ကျော်လာပြီမဲ့စန့်ကျင်ကန့်ကွက်တာတွေနိုင်ငံအနှံ့မှာဆက်လက်ရှိပါတယ်။ရန်ကုန်မြောက်ဥက္ကဘမြို့နယ်မှာမနေ့ကမြန်မာစစ်ကောင်စီအလံနဲ့ယူကရိန်းကိုကျူးကျော်တဲ့ရုရှားအလံတို့ကိုမိရှို့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာလည်းစစ်ကောင်စီတပ်နဲ့ရဲကစစ်ဆေးဖမ်းဆီးနေတဲ့ကြားကပဲမြို့လယ်ကောင်မှာစုဝေးပြီးစစ်ကောင်စီကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းကရင်းမာပင်စလင်းကြီးမြို့နယ်တွေမှာကြေးရွာပေါင်းစုံလူငယ်တွေရဲ့တပိတ်စစ်ကြောင်းထွက်ဆန္ဒပြခဲ့ကြသလိုကချင်ပြည်နယ်ဖားကံမြို့မှာလည်းအာဏာသိမ်းမှုစန့်ကျင်တဲ့တန်ဘုံတီးတပိတ်နဲ့ခြိတဲ့ဆန္ဒပြပွဲတွေရှိပါတယ်။အ အဲဒီလိုဆန္ဒပြပွဲတွေတွင်တာမကရန်ကုန်မန္တလေးမြို့တွေမှာလည်းစစ်ကောင်စီတပ်ဖွဲ့တွေကိုဘုံခွဲတိုက်ခိုက်ကြတာတွေရှိပါတယ်။ဒါအပြင်မကွေးစကိုင်းတိုင်းကချင်ပြည်နယ်၊ကရင်ပြည်နယ်၊ကရင်နီပြည်နယ်တို့မှာလည်းနယ်မြေခံဒေသခံကာကွယ်ရေးတပ်ဖွဲ့ PDF နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်တွေကတစ်ဖက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စစ်တပ်အာဏာသိမ်းယူခဲ့စဉ်ကနေဒီလဖေဖော်ဝါရီ25ရက်ဒီလဖေဖော်ဝါရီ25ရက်နေ့အထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်တေဆုံးသူပေါင်း1582ယောက်ရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဒါအပြင်ဖမ်းဆီးခံရသူက9400နီးပါးရှိပြီလို့ AAPP ကဖော်ပြထားပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ဖန်ခရိုင်မိုးပင်ကျေးရွာအနီးမှာဒီလဖေဖော်ဝါရီ24ရက်နေ့ကမူရစ်ဆေးပြားတွေတဲဆောင်လာတယ်လို့တန်တရားရှိတဲ့ကားနှစ်စီးကိုထိုင်းရဲတပ်ဖွဲ့ကပစ်ကတ်ဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာမူရစ်မောင်ကိုလို့ယူဆရသူတဦးသေဆုံးခဲ့ပြီးကျန်နှစ်ဦးကိုအရှင်ဖမ်းဆီးနိုင်ခဲ့ကကားထဲမှာစိတ်ကြွဆေးပြားခန့်မှန်း2တန်းလောက်ကိုအထုပ်တွေနဲ့တဲဆောင်လာတယ်လို့ထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးထိုင်းမူရစ်နိုင်ငံရေးဘျူရိုရဲမှူးကြီးပွန်ပင်ဟက်ရိုင်ယွန်ရောင်းကဒီလ25ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပါတယ်။မူရစ်ဆေးဝါးတွေကိုတဲဆောင်ရောင်းဝယ်သူတွေကိုထိထိရောက်ရောက်အရေးယူတာအပြင်သူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုပါနိုင်ငံပိုင်အဖြစ်သိမ်းယူသွားမှာဖြစ်ပြီးမူရစ်ကွန်ရက်တစ်ခုလုံးနှိမ်နှင်းသွားမယ်လို့ထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။ဒီဖေဖော်ဝါရီလတစ်လထဲမှာပဲစိတ်ကြွဆေးပြားတန်း30ကျော်ကိုထိုင်းအစိုးရကဖမ်းဆီးမိပါတယ်။အများဆုံးဖမ်းမိတာကတော့ရွှေတရီကန်ဒေသထုတ်မူရစ်ဆေးဝါးတွေဖြစ်ပြီးမူရစ်မောင်ကိုသမား30လောက်ကိုလည်းထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားပါတယ်ခင်ဗျာ။တနင်္ဂနွေမနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ခမောင်စိုးမင်းတို့ကပြောပြပေးတာပါ။အခုတော့သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်ပထမဆုံးစကိုင်းတိုင်းဘက်ကသတင်းကိုအရင်ပြောပါရစေစကိုင်းတိုင်းရင်းမာပင်မြို့နယ်အတွင်းကချင်းပုံးကျေးရွာနဲ့ညောင်ကိုင်းကျေးရွာကိုစစ်ကောင်စီကနေလေကြောင်းကပစ်ခတ်ပြီးနယ်မြေရှင်းလင်းတာတွေပြုလုပ်နေပါတယ်အဲ့ဒီအတွက်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပါလိမ့်မယ်
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစစ်ရေးတင်းမာနေတဲ့စကိုင်းတိုင်းဒေသကြီးရင်းမပင်ခရိုင်ရင်းမပင်မြို့နယ်တဲကချင်းပုံကျေးရွာနဲ့ညောင်ကိုင်းကျေးရွာတို့ကိုဖေဖော်ဝါရီ26ရက်စနေနေ့မနက်ပိုင်းမှာစစ်ကောင်စီတပ်ကလေကြောင်းကနေပစ်ခတ်ပြီးနယ်မြေရှင်းလင်းတာတွေလုပ်ခဲ့တာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေတင်းနန်းဆင်းပွဲရှိတယ်ဆိုတဲ့သတင်းရရှိမှုကြောင့်လာရောက်ပစ်ခတ်တာဖြစ်နိုင်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်
ညောင်ကိုင်းချင်းပုံညောင်မင်သာဆိုတာရှိပါတယ်အဲ့ဒီရွာဒီမှာကသူတို့ PDF တင်နေဆင်ပွဲလို့ဟိုရှိတယ်လို့သူတို့တရင်ရုံရပါတော့အမှန်တကယ်ကတော့ PDF တင်နေဆင်ပွဲမဟုတ်ပါဘူးဒီညောင်ကိုင်းရွာမှာဆိုချင်အတုပအပွဲရှိတာပေါ့နော်အတုပအပွဲရှိတာအဲ့အတုပအပွဲမှာဒီဒလန်ပေါ့နော်ဒလန်ကတရင်လေးမှားပြီးတော့ဒီ PDF တင်နေဆင်ပွဲတို့ PDF တွေစီဝေးနေတယ်ဆိုတဲ့ဟုတ်တာမျိုးပေါ့နော်အဲ့အမျိုးကိုဒလန်ကတရင်လေးမှားပြီးတော့တိုင်းရင်လေးစီးနေတယ်ပေါ့နော်လာရောက်ပြီးပြစ်ခတ်တာရှိပါတယ်။ညောင်ကိုင်းအနောက်ရွာမှာညောင်ကိုင်းအနောက်ရွာရဲ့အနောက်ဘက်ကကက်ရက်ပေါ့နော်။ဒီကျေးလက်စီစီခန်းထဲမှာအခုလက်ရှိနေထားကတော့ဒီဟိုပါပေါ့နော်။ဒီတက်ဆွဲထားတဲ့အခြေအနေဖြစ်ပါတယ်။ဒီပိတ်ဆို့မှုဘာညာကြီးကွာတော့လောလောဆယ်နေနေထားမှာတော့ရှုပ်ထွေးနေတဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်အခုတော့ပြီးလို့မရသေးဘူး။ဒါပေမဲ့ကျွန်တော်တို့ကြားနေရတဲ့အပိုင်းကတော့တန်ရအဲအပြစ်နဲ့ရသားပြည်သူရှိတယ်လို့တော့ကျွန်တော်တို့ကြားနေရတယ်ပေါ့နော်။
အခုလိုလေကြောင်းကနေတိုက်ခိုက်ပြီးနယ်မြေရှင်းလင်းတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။လေကြောင်းကနေပစ်ခတ်ခံရတဲ့ချင်းပုံနဲ့ညောင်ကိုင်းကျေးရွာကဒေသခံတွေအနေနဲ့အကုန်ထွက်ပြေးတိမ်းရှောင်နေရတယ်လို့ညောင်ကိုင်းဒေသခံတဦးကအခုလိုပြောပါတယ်
။ပထမကလေညာကြီးဆုံးနဲ့ဟိုဒေသတွေလာချာဝါလေ။ဒေသတွေလာချာပြီးနောက်တစ်ခါလေလာတဲ့လူညာနေကြတော့ကျွတ်တို့ရွာကြီးတဲ့ကိုကိစ္စရှိရကိုအဲ့ဒီအဲ့ဒီတမင်ကြီးတဲ့ထင်ပြီးတော့ကျွတ်တို့ရွာတဲ့ကိုအတင်းလက်ထူနေတာအပေါ်ကနေပြီးတော့အကုန်လုံးချင်းမုံညောင်ကိုင်းရတော့အကုန်ထွက်ပြေးရတယ်လူကိုတလူမမကြံတော့
လေကြောင်းကပြစ်ခတ်ခံရတဲ့ညောင်ငန်းရွာမှာနာရေးရှိတဲ့အတွက်လူစုလူဝေးပြုလုပ်နေချိန်မှာပြစ်ခတ်ခံရတာဖြစ်ပြီးချင်းပုံရွာမှာကာကွယ်ရေးတပ်ဖွဲ့တွေတင်နန်းဆင်ပွဲရှိမရှိကိုတော့အဆိုပါဒေသခံကအတည်မပြုပါဘူးအခုဖေဖော်ဝါရီလတည်းကစလို့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစစ်ရေးတင်းမာနေတာဖြစ်ပြီးစစ်ကောင်စီကလည်းနယ်မြေရှင်းလင်းတာတွေဆက်တိုက်ပြုလုပ်နေပါတယ်ဖေဖော်ဝါရီ21ရက်နေ့ကလည်း ရင်းမပင်မြို့နယ်တဲကနှောရိုးရွာအနီးမှာစစ်ကောင်စီကခန့်ထားတဲ့စကိုင်းတိုင်းဝန်ကြီးချုပ်ဦးမြတ်ကျော်ရဲ့ရင်နှန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အထိခိုက်ရှိတယ်လို့မကြားရသလိုဒီဖြစ်စဉ်နဲ့ပတ်သက်လို့ VOA ကတိကျအတည်ပြုနိုင်ဖို့စူးစမ်းနေစေဖြစ်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ရရင်အမေရိကန်ပြည်ထောင်စုနဲ့တရုတ်တို့ရဲ့အကြမ်းမှာတောင်တရုတ်ပင်လယ်အတွင်းရေကြောင်းသွာလာခွင့်နဲ့ပတ်သက်ပြီးအငင်းပွားနေပါတယ်။တောင်တရုတ်ပင်လယ်အတွင်းကျွန်းတွေနဲ့ရေပိုင်နဲ့တော်တော်များများကိုတရုတ်ကသူပိုင်ကြောင်းတစ်ဖက်သက်ကြီးညာထားပါတယ်ဒီအငင်းပွားမှုအပေါ်မှာဒေသအတွင်းကအဓိကနိုင်ငံကြီးတနိုင်ငံကတော့အချိန်အများအပြည့်နှုတ်ဆက်နေပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့ပြောင်းလဲမှုတွေရှိလာပါတယ် VOA သတင်းတောက် Unislain သတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြန်ပြောပြမှာနားဆင်ကြည့်ရှုကြပါခင်ဗျာ
တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်တဲ့အငင်းပွားမှုနဲ့ပတ်သက်ပြီးအရှေ့တောင်အာရှဒေသအတွင်းအကြီးဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဟာတရုတ်ကိုပျော်ပြောင်းညင်သာစွာပဲချဉ်းကပ်ဆက်ဆံလေးရှိပါတယ်။ဒါပေမဲ့မကြသေးမီကစလို့အင်ဒိုနီးရှားနိုင်ငံဟာဒေတာတွင်သူ့ရဲ့အခွင့်အရေးနဲ့ပတ်သက်ပြီးခိုင်ခိုင်မာမာပြက်ပြက်သားသားစတင်ပြောဆိုရပ်တည်လာပါတယ်။တရုတ်ကသူ့ရေပိုင်နဲ့ဘာလို့ကြွေးကြော်ထားတဲ့ပင်လယ်ပြင်အတွင်းပြီးခဲ့တဲ့ဩဂုတ်လတည်းတုန်းကအင်ဒိုနီးရှားကအမေရိကန်နဲ့ပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။တရုတ်ကဒီကိစ္စကိုချက်ချင်းကန့်ကွက်ခဲ့ပါတယ်ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Greek Polling ကအခုလိုသုံးသပ်ပြောဆိုပါတယ
်
Tuna block ကြီးပိုင်းနဲ့အတွင်းအင်ဒိုနီးရှားရဲ့စီးရေးလေ့ကျင့်မှုကြောင့်ပြီးခဲ့တဲ့နှစ်လိခဲတင်းတင်းဖြစ်ခဲ့ရတဲ့အခြေအနေဟာအင်ဒိုနီးရှားအတွက်အခက်အခဲတွေဖြစ်စေခဲ့ပါတယ်။ဒါအပြင်ဒေသတွင်းတန်တမာရေးနီလန်းတွေကိုရှာဖွေဖို့လှည့်သာပြောင်းသာသောအခြေအနေတရက်ကိုဖန်တီးပေးခဲ့ပါတယ်။ဆိုလိုတာကတော့အာဆီယံပြင်ပမှာဒီဒေသနဲ့ပတ်သက်လို့အငင်းပွားနေတဲ့သူတွေနဲ့ဆက်ဆံဖို့အတွက်ဖြစ်ပါတယ်။တကယ်တော့ဒါတွေကိုလည်းအင်ဒိုနီးရှားမလုပ်ချင်ပါဘူး
။ Tuna Block ရေပိုင်နဲ့ဟာနတူနာကျွန်းနဲ့အနီးကပင်လယ်ပြင်ရဲ့အစိတ်အပိုင်းဖြစ်ပါတယ်။မကြသေးမီကမှအဓိကပြဿနာနေရာတစ်ခုဖြစ်လာခဲ့ပါတယ်ဒီဒေသကိုအင်ဒိုနီးရှားကသူ့ရဲ့စီးပွားရေးအထူးဆုံးအတွင်းပါဝင်တယ်လို့သတ်မှတ်ထားပါတယ်တစ်ချိန်တည်းမှာပဲတရုတ်ကလည်းသူ့ရဲ့အစဉ်အဆက်ငါးခန်းခဲ့တဲ့ရေပိုင်နဲ့လို့သတ်မှတ်ထားပါတယ်အခုတော့အင်ဒိုနီးရှားဟာလည်းအခြားအင်ဒိုပစိဖိတ်ဒေသအတွင်းကနိုင်ငံတွေလိုပဲတရုတ်ငါးခန်းတင်မော့တွေနဲ့ကင်းလက်ရေရင်တွေကိုအငင်းပွားနေတဲ့ရေပိုင်နဲ့ထဲကနေထွက်ခွာသွားဖို့ခုခံပယ်ရှားတာတွေပုံမှန်လိုလှုပ်လာနေပါတယ် Brand Corporation က Scott Haro ကတော့အခုလိုပြောပါတယ
် I think China is serious about this. I think Indonesia being the farthest away from China probably has experienced some of
ကျွန်တော်ထင်တာကတော့တရုတ်ကဒီကိစ္စကိုအလေးနဲ့ထားပါတယ် Indonesia ကတရုတ်နဲ့အဝေးဆုံးမှာရှိပါတယ်တရုတ်ရဲ့ဖိအားပေးအကြက်ကင်မှုကိုအနည်းဆုံးခံရတဲ့တိုင်းပြည်ဖြစ်နိုင်ပါတယ်ဒါပေမဲ့တရုတ်ကတော့အားလုံးကိုဖိအားပေးလှုပ်ဆောင်မှာပါပဲ
အခုဆိုရင်အင်ဒိုနီးရှားဟာတရုတ်ရဲ့ပိုင်တဲ့ကျူးကျော်မှုကိုပူးပေါင်းကာကွယ်ဖို့စုဖွဲ့ထားတဲ့အရှေ့တောင်အာရှ၅နိုင်ငံမလေးရှား၊စင်ကာပူ၊ဖိလစ်ပိုင်၊ဘရူနိုင်း၊ဗီယက်နမ်တို့ပါဝင်တဲ့အဖွဲ့နဲ့ပါဆက်ဆံမှုတွေရှိလာနေပြီဖြစ်ပါတယ်။ဒါပေမဲ့နတူနာကျွန်းစုဂျေပိုင်နဲ့အငင်းပွားမှုမှာအင်ဒိုနီးရှားကတရုတ်ကိုတင်းတင်းမာမာဆက်ဆံဖို့ရမှာတရုတ်ဟာအင်ဒိုနီးရှားရဲ့အကြီးဆုံးကွန်ထရက်ဖြစ်ပြီးအင်ဒိုနီးရှားမှာဒုတိယအများဆုံးယင်းဒီမြုံနံထားသူဖြစ်တဲ့အတွက်ဒီနှစ်ခုကိုခွဲခြားဖို့မှာအခက်အခဲတွေရှိနေပါတယ်။ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Greek Polling ကအခုလိုသုံးသပ်ပြောဆိုပါတယ်
။ And their number one concern about China is maintaining good enough relations that Chinese investment flows in to
တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုထိန်းထားနိုင်ဖို့ကသူတို့ရဲ့နံပါတ်၁အချက်ဖြစ်ပါတယ်။အဓိကကတော့သူတို့ရဲ့အခြေခံအဆောက်အုံတွေအတွက်တရုတ်ရဲ့ယင်းနီးမြုံနံမှုတွေဝင်ရောက်လာရေးဟာအမြဲတမ်းထိတ်ဆုံးကဦးစားပေးဖြစ်ပါတယ်။အ
ဲ့ဒီလိုပါပဲအခြား၅နိုင်ငံအနေနဲ့လည်းမျှတအောင်ထိန်းကြီးလှုပ်ဆောင်ပါတယ်။အင်ဒိုနီးရှားနဲ့ပင်လယ်ပြင်လုံခြုံရေးကိစ္စတွေမှာပုံမပူပေါင်းဆောင်ရွက်နိုင်အောင်ကြိုးပမ်းတယ်လို့အခြားအင်ဒိုပစိဖိတ်နိုင်ငံအနေနဲ့လည်းပူပေါင်းဆောင်ရွက်မှုကိုပြုလုပ်ကြပါတယ်။ Rand Corporation က Scott Haro ကတော့အခုလိုမြင်ပါတယ်
China's material capabilities are so overmatched for most countries I think they tend to pick
တယောက်ဟာရုပ်ဝတ္ထုစွမ်းအရာနိုင်ငံအတော်များများထက်မရှင်းတာအောင်တာလွန်နေပါတယ်ဒီနိုင်ငံတွေအနေနဲ့သူတို့အပေါ်အတော်တော်ကိုအတင်းကျပ်ဖိအားပေးလာတဲ့အခြေအနေမျိုးမှာသာတုံ့ပြန်တိုက်ခိုက်ဖို့ဆိုတဲ့နည်းလမ်းကိုရွေးချယ်ကြပါတယ်အချို့အသေးစားကိစ္စလေးတွေမှာတော့လူသီးရှင်ကြားပြဿနာဖြစ်လာအောင်မလုပ်တော့ပဲတူတူသိသိကြိတ်ပြီးဖြေရှင်းတတ်ကြပါတယ
်မိမိတို့ရဲ့သက်ဆိုင်ရာရေပိုင်တဲ့ကိုကာကွယ်ဖို့အငင်းပွားမှုတွေမှာပါဝင်နေတဲ့အာဆီယံ6နိုင်ငံရဲ့အစည်းအဝေးကိုFebuary လထဲမှာကျင်းပဖို့စီစဉ်ထားပေမဲ့ COVID-19 ကြောင့်ဆိုကမလကုန်ပန်းအထိရွှေ့ဆိုင်ထားကြောင်းပါခင်ဗျာ
ကိုဇော်မိုးကျော်ပြောပြတဲ့တောင်တရုတ်ပင်လယ်ကသတင်းဖြစ်ပါတယ်ဆက်လက်ပြီးတောင်ဝင်ရိုးစွန်းဒေသကသတင်းကိုလည်းပြောချင်ပါသေးတယ်တောင်ဝင်ရိုးစွန်းဒေသအန္တာတိကတိုင်မှာဩစတြေးလျနိုင်ငံအနေနဲ့မဟာဗျူဟာမြောက်တည်ရှိမှုကိုသိပ်ပံနှီးကြကြမြင့်တင်နေတဲ့အတွက်စီမံကိန်းတွေလှုပ်ဆောင်နေတာကိုလည်းတရုတ်ကရှုံချလိုက်ပါတယ်ဩစတြေးလျအစိုးရအနေနဲ့ရေခဲဖုံးလန်းတဲ့အဲ့ဒီဒေသပေါ်မှာတာဝေးပြန်တန်းနိုင်တဲ့ရဟတ်ယင်တွေစောင့်ကြည့်ရေးဒရုန်းယင်တွေအုပ်စုဖွဲ့ပြန်တန်းဖို့အစီအစဉ်တွေကိုပြီးခဲ့တဲ့အင်္ဂါနေ့လောက်ကကြေညာခဲ့ပါတယ်။ဒီအကြောင်းဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဖေးလ်မာဆာသတင်းပေးပို့ထားတာကိုကျွန်တော်ခင်မောင်စိုးမင်းကပဲပြောပြမှာပါ။နားဆင်ကြည့်ရှုကြပါခင်ဗျာ။ဩစတြေးလျအစိုးရရဲ့ဒေါ်လာတန်း980အနာတိကတိုက်စီမံကိန်းထဲမှာတဘာဝပတ်ဝန်းကျင်ရေးရာနဲ့မဟာဗျူဟာမြောက်ရွယ်ချက်တွေပါဝင်ပါတယ်။အဲ့ဒီဒေသကရေခဲမြစ်တွေအန်ဝါသိပ်ပံပညာနဲ့ပင်လယ်ရေမျက်နှာဖြင့်မြင့်တက်နေတာတွေကိုသုတေသနပြုလုပ်တာတွေမြင့်တင်ဖို့အတွက်တာဝေးပြန်တန်းနိုင်တဲ့ရဟတ်ယင်တွေမောင်းသူမဲ့ဒရုန်းလေယာဉ်တွေနဲ့အဲ့ဒီဒေသလေးလာမှုမလုပ်ရသေးတဲ့အစိပ်ပိုင်းတွေကိုဇယားကွက်ချရေးဆွဲမှုတွေရည်ရွယ်ထားပါတယ်။ဩစတြေးလျနိုင်ငံဘက်ကလည်းပြိုင်ဆိုင်မှုတွေရှိနေတဲ့အဲ့ဒီဒေသကိုတရုတ်နိုင်ငံကဝင်ရောက်ရှင်ပြိုင်လာမှာကိုစိုးရိမ်နေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲတစ်ခုမှာဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတချို့နိုင်ငံတွေဟာအနာဒီကတိုက်ကအရင်မြစ်တွေကိုအမျက်ထုတ်ယူခြင်းရတယ်လို့နိုင်ငံအမည်မဖော်လိုဘဲပြောဆိုခဲ့ပါတယ်
။ We are stewards.of some of the most important and most sensitive environments
ကျွန်တော်တို့ဟာကဘာပေါ်မှာရှိတဲ့နေရာတချို့ကအတင်းပါမခံတဲ့သဘာဝပတ်ဝန်းကျင်တွေနဲ့အရေးကြီးတဲ့ကိစ္စတချို့အတွက်တောင်းဝန်ရှိကြသူတွေဖြစ်ပါတယ်။ဒါကြောင့်ဒီအန်တာတိကတိုက်ကြီးကိုကြီးစုစောင့်ရှောက်ဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ဗျာတချို့နိုင်ငံတွေကြတော့ကျွန်တော်တို့နဲ့မတူညီတဲ့ရွေချက်တွေရှိကြလို့ပါ
ဩစတြေးလျနိုင်ငံဟာအနာတိကတိုက်ရဲ့42ရာခိုင်နှုန်းနဲ့ပိုတဲ့နယ်မြေအနေအထားကိုပိုင်ဆိုင်ကြောင်းအခိုင်အမာပြောဆိုနေတာကိုတချို့နိုင်ငံတွေကအသိမှတ်ပြုထားပါဗျ။အဲ့ဒီဒေသရဲ့1961စာချုပ်မှာပါဝင်တဲ့စစ်ရေးတည်ဆောက်မှုနဲ့တပ်ထုတူးဖော်မှုတွေကိုတားမြစ်ထားတဲ့အချက်တွေလိုက်နာဖို့အတွက်ဩစတြေးလျအစိုးရကအလိုရှိပါတယ်အဲ့ဒီအေးဆုံးအချောက်တွေဆုံးနဲ့လေတိုက်မှုအပြင်းတိုင်ဆုံးဒေသမှာနိုင်ငံပေါင်း30လောက်ဟာသုတေသနအခြေစိုက်စခန်းတွေရှိနေကြပါတယ်။ဩစတြေးလျအမျိုးသားတက္ကသိုလ်ကပါမောက်ခဒေါ်နယ်ရတ်ဝဲကနိုင်ငံတချို့ဟာဒီအနာဒီကတိုက်ပေါ်မှာကာကွယ်ရေးစည်းရေးတည်ဆောက်မှုတွေအတွက်ရည်မှန်းချက်ထားနေကြတယ်လို့ပြောပါတယ်။တရုတ်နိုင်ငံပိုင်းမီဒီယာ Global Times မှာတော့အနာဒီကတိုက်ကဒေသဆိုင်ရာစာချုပ်ပြဋ္ဌာန်းချက်တွေကိုအမဲလိုက်နာခဲ့ကြောင်းပြောပါတယ်။ဒါအပြင်ဩစတြေးလျရဲ့ဒေါ်လာတန်ပေါင်းများစွာတန်တဲ့အနာတိကတိုက်အစီအစဉ်ဟာတရုတ်နိုင်ငံစန့်ကျင်ရေးကိုရှေ့ရှုနေတယ်လို့လည်းပြောပါတယ်။ဩစတြေးလျနဲ့တရုတ်နိုင်ငံဟာကြီးမားတဲ့ကုန်သွယ်မှုတွေရှိကြပေမဲ့မကြာသေးခင်ကဆက်ဆံရေးတွေယိုယွင်းလာခဲ့ကြပါတယ်။ဩစတြေးလျရဲ့တန်ငင်းတမန်ကင်ဆက်ဆံရေးတွေမှာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတယ်ဆိုတဲ့စွပ်စွဲချက်တွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်နိုင်ငံပိုင်မီဒီယာ Global Times ကဩစတြေးလျအစိုးရဟာနှစ်နိုင်ငံဆက်ဆံရေးပြတ်တောက်ကုန်အောင်တွန်းပို့နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ ။ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းပတ်ဆင်ခန္ဓာတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အဲ့ဒီထဲကမှမြန်မာနိုင်ငံတဝန်းကလူအခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုပထမဆုံးနားဆင်ကြည့်ရှုရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆစ်အာနာသိမ့်မှုကြောင့်ကလေးတွေမှာဖြစ်လာတဲ့စိတ်တန်ရာတွေအကြောင်းတင်ပြထားပါတယ်။ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားကြပါတယ်ခင်ဗျာ။နားဆင်ကြည့်ရှုနိုင်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒ ီတစ်ပတ်မှာတော့ဆရာနာတင်ပြီးတဲ့နောက်ပိုင်းကလေးရာကျော်တက်ခံရတဲ့အပြင်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကြောင့်လက်ရှိကလေးအရွယ်မျိုးဆက်တစ်ခုလုံးဟာစိတ်တန်ရာရသွားနိုင်တယ်လို့ပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ဆရာနာသိမ်းပြီးတစ်နှစ်ကျော်အတွင်းမှာအသက်တစ်နှစ်အရွယ်ကလေးအပါအဝင်အပြစ်မဲ့ကလေးတရာကျော်အသက်ခံခဲ့ရပါပြီ။တရာပါစိတ်တန်ရာနဲ့ရှင်သန်ကြံရစ်နေရတဲ့ကလေးအမြောက်များလည်းရှိသလိုတန်းနဲ့ချီတဲ့ကလေးတွေဟာအခွင့်အရေးများစွာကိုဆုံးရှုံးနေရပြီဖြစ်ပါတယ်။ဒီကနေ့အော်တိုဘာလအတွင်းကချင်းပြည်နယ်မကျူပီမှာနေတဲ့အသက်9နှစ်အရွယ်သမီးလေးဂျူလိုင်ဆန်းတယောက်သူ့မရိနဲ့ကစားနေတဲ့အချိန်မှာပဲစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးချိန်မှန်သွားခဲ့ရပါတယ်။ဒို့အတန်ကသူဖခင်နဲ့စကားပြောခွင့်ရခဲ့ပါတယ်
။အဲ့ဒီနေ့ကသူ့အမေရှိတယ်ကျွန်တော်ကဟိုတော်ရခဏဆင်းနေတာလေ။ခဏလေးပဲမကြောက်ဘူးကျွန်တော်လည်းဝက်တနာကြီးမလာဘူးလို့ပဲကြားတယ်။အဲ့အပြန်လာမှကြားတော့သူတို့ဆုံးသွားပြီဆိုပြီးကျွန်တော်လည်းမမတက်နိုင်တော့ဘူးလေ။သူ့အမနှစ်ယောက်တော့တာညာမရဘူး။သူကရင်ပတ်မှတလုံးနဲ့ဟိုကလက်မောင်းကိုပြတ်သွားတာလေ။ပြီးတော့အဲဒီလက်ညှိုးနာမှာတာညာရှိတယ်။သုံးတာညာပေါ့
။သူတို့မိသားစုရဲ့အသွက်ဆုံးသမီးလေးကလူလောကထဲကနေမထင်မှတ်ထားတဲ့အချိန်မှာပျောက်ွယ်သွားရတယ်လို့ကြံရစ်ခဲ့တဲ့ကလေးငယ်တွေဟာလည်းသူတို့မျက်စိရှိတင်ကြုံခဲ့ရတဲ့ဖြစ်ရကြောင့်ညစဉ်လိုလိုကြောက်လန့်ငိုကြွေးခဲ့ကြပါတယ်။အခုဆိုရင်တော့ဇူလိုင်ဆန်းဆုံးတာလေးလဝန်းကျင်ရှိလာပြီမယ်။ကြံခဲ့တဲ့ကလေးငယ်တွေဟာပြစ်ခတ်တဲ့တွေကြတိုင်းစောက်တီးရမရဖြစ်နေသေးပါဒီလိုအဖြစ်အပျက်မျိုးကဂျူလိုင်ဆန်းတို့မိသားစုတည်းမကပါဘူးလွန်ခဲ့တဲ့ဒီဇင်ဘာလတုန်းကလည်းတောင်ရကပြန်လာတဲ့မင်းတက်ကမိသားစုမှာမြေမြုပ်မှန်ကြောင့်မိခင်ကပွဲချင်းပြီးသေဆုံးပြီးအသက်နှစ်နှစ်အရွယ်တမီးဖြစ်သူကညာချီတော့ဆုံးရှုံးခဲ့ရပါတယ်အခုဖေဖော်ဝါရီလမှာလည်းအသက်73နှစ်အရွယ်မောင်ဟုန်ကီဟာမတူပြီးမှဆုံးမသွားရပါတယ်သူဟာစစ်တပ်ကပြစ်ခတ်တန်ကြားလို့ရှိုးမြောင်အတွင်ပုန်းရှောင်နေတဲ့အချိန်မှာပဲလက်နက်ကြီးချိန်မှန်ခဲ့ရတာပါကရင်နေပြည်မှာလည်းပြီးခဲ့တဲ့ခရစ်စမတ်တုန်းကစစ်ရှောင်မိုးထွက်လာတဲ့ပြည်သူတွေကိုအစုလိုက်မီးရှို့တက်ခဲ့ပါတယ်။အဲ့ဒီထဲမှာကလေးလေးယောက်ပါဝင်ပြီးဒီလူရဲ့အတွက်တာဝန်ခံမှုရှိဖို့လိုတယ်လို့ UN လုံခြုံရေးကောင်စီကထုတ်ပြန်ထားပါတယ်။ရဲစခန်းအနီးမှာနေထိုင်တဲ့မြေကြီးနာကအသက်9နှစ်သားရှိသေးတဲ့မန်ဖုံးခန့်ထဲဟာလည်းအိမ်ထဲဂိမ်းဆော့နေစဉ်ရဲစခန်းပောက်ကွဲမှုဖြစ်ပြီးစခန်းထဲကပစ်လိုက်တဲ့ကြီးကြောက်ဆုံးမခဲ့ရတာပါ။ဒီဖြစ်ရပ်တွေအပြင်နိုင်ငံတော်ဝန်ကလေးတွေအသက်ခံရတဲ့တခြားမရေမကျွမ်းနိုင်တဲ့ဖြစ်စဉ်တွေလည်းရှိပါသေးတယ်။တချို့ကအသက်မသေးပေမဲ့ဘဝသေးရတာနဲ့ဆိုးဝါးတဲ့နောက်ဆက်တွဲပြဿနာတွေကိုရင်ဆိုင်နေရသေးပါ။ကမ္ဘာကူလာသမဂ္ဂရဲ့ကလေးသငယ်အခွင့်အရေးဆိုင်ရာကော်မတီကတော့မြန်မာမှာမျိုးဆက်တစ်ခုလုံးစားကလေးသငယ်အခွင့်အရေးပျက်စီးသွားနိုင်တဲ့အန္တရာယ်ကြုံနေရတယ်လို့သတိပေးထားပါတယ်။နိုင်ငံမှာဖြစ်ပေါ်နေတဲ့အကျပ်တဲတွေဆက်ရှိနေမယ်ဆိုရင်မျိုးဆက်တစ်ခုလုံးမှာရှိရဲ့ကလေးတွေဟာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပညာရေးနဲ့စီးပွားရေးဆိုင်ရာအကျိုးဆက်တွေကိုခံစားကြရမှာဖြစ်တယ်လို့သတိပေးထားတာပါ။ယုံကြည်ခြင်းနဲ့ကျိုးစားကြမှာ။ဦးစရာကတော့တိုက်ပွဲတွေပြင်းထန်တဲ့ကရင်နီပြည်နယ်ကစစ်ရှောင်စခန်းတွေကိုကူလာတာ6လလောက်ရှိပါပြီ။စစ်ရှောင်စခန်းမှာကလေးဥယျာဉ်များတာကိုတွေ့ရပြီးတော့အသက်3နှစ်ကနေ10နှစ်ကလေးကအများဆုံးပဲလို့သူကပြောပါတယ်။ကလေးတွေဟာအစားပုံမှန်စားရဖို့တော့မလွယ်တဲ့အတွက်မရှိရှိရနဲ့စားနေကြရပါတယ်။ကိုစရာက
ဥမီတွေကမလုံလောက်ဘူးဗျ။ဘာကြောင့်မလုံလောက်လဲဆိုတော့ဒီကလေးတွေအဟာဒါနအကိစ္စတွေဒီနောက်ပြီးတော့ဒီမိစဉ်စားဝတ်နေအကိစ္စတွေတော့မဖြည့်ဆည်းသေးနိုင်တာ။တခြားဟာတွေဖြည့်ဆည်းပေးဖို့ဆိုတာတော်တော်ကြီးအလံဝေကြတယ်။အခုဆိုရင်တိုက်ပွဲတွေရက်ဆက်လာတဲ့အခါကျတော့ဒီလမ်းကြောင်းဆက်သွယ်မှုတွေအရင်ခက်သေးလာတယ်။ခက်သေးလာတဲ့အတွက်ကျွန်တော်ဒီစားနေကြရောက်ရှိဖို့ကလည်းပို့ပြီးတော့အရင်ခက်ကြက်တဲလာတဲ့အနေအထားတွေတွေ့ရတယ်။ကျွန်တော်ဒီနောက်တလားနှစ်လားလောက်ဆိုရင်တော့မှပို့ပြီးတော့ဘာဖြစ်ဖြစ်လာမှလည်းမသိနိုင်ဘူးပေါ့။အဲကြောင့်တချို့စခန်းတွေမှာတော့ဈေးကလုံးဝမရှိတော့တဲ့စခန်းတွေတော့မှကျွန်တော်ရှိတယ်ပေါ့။အဲဒီဒေတာကန်အဖွဲ့ကြီးတွေကတော့ဆန်ရဆန်ရတော့တို့ဈေးကဆန်ပေါ့။အဓိကတော့ဆန်တူလောင်ထားတာလေးရှိတယ်ပေါ့တော့ဒီဆန်လောက်ပဲတို့ရှိကြမယ်။ကလေးတွေအတွက်တခြားအခြေစပ်စာတွေစိတ်ပိုင်းဆိုင်ရာကုထုံးတွေကတော့အဲဒီတိုင်ရတက်ဆိုင်ရာပညာရှင်တွေရပဲပို့ပြီးတော့နားလည်လိမ့်မယ်တဲ့။တို့ရဲ့ခံစားမှုကိုထုတ်ဖို့မပြောတတ်တဲ့လူတွေဖြစ်နေတယ်လို့လေအဲ့လိုမျိုးလေးကူညီပေးကြဖို့ကျွန်တော်လည်းမျှော်လင့်ပါတယ်။
နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children ကတော့ကလေးတွေနဲ့သူတို့ရဲ့မိသားစုဝင်တွေရဲ့အခက်အခဲတွေတတ်တာစေဖို့အတွက် 2021ခုနှစ်ဖေဖော်ဝါရီလတည်းကတိုင်းဒေသကြီးနယ်ပြည်နယ်အလိုက်ဟော့လိုင်းတွေကိုထားထားပေးပါတယ်။အခုချိန်ထိကလေးတငယ်ပေါင်း 3,000 ကျော်ကိုကူညီပေးခဲ့ပြီဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းကရင်ပြည်နယ်တစ်ခုထဲမှာရင်ကလေး 9,000 ကျော်ရှိနေတဲ့အတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုလက်လန်းမီရယူဖို့ခက်ခဲနေကြသေးပါ။ကလေးတငယ်အရေးအတွက်ကူညီဆောင်ရွက်ပေးရမယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချချာရေးဝန်ကြီးဌာနကလည်းစစ်ရှောင်စခန်းတွေစီကိုမရောက်ပါဘူး။ကိုစီယာကတော့သူရောက်နေတဲ့ကရင်နီစစ်ရှောင်စခန်းတွေကိုစစ်ကောင်စီရဲ့လူကယ်ပြန်ကနေလာကူတာလုံးဝမရှိဘူးလို့ဆိုပါတယ်။ဒို့အတန်ကလူမှုဝန်ထမ်းအိုးစီးဌာနရဲ့တာဝန်ရှိသူတဦးကိုဆက်သွယ်ကြည့်ရမှာတော့စစ်ရှောင်စခန်းတွေအတွက်ဘေးအန္တရာယ်စီမံခန့်ခွဲရေးအိုးစီးဌာနက6ပတ်နေတယ်လို့ပြောပါတယ်။လူမှုဝန်ထမ်းအိုးစီးဌာနကတော့ဟော့လိုင်းတွေထားထားပေးပြီးထိခိုက်လွယ်တဲ့ကလေးတငယ်ကိုဝန်ဆောင်မတန်ဆွမ်းတဲ့တက်ကြီးရွယ်ကိုအုပ်စုရဲ့အတွက်ကူညီပေးနေတယ်လို့သူကပြောပါတယ်။ဒါပေမဲ့အဲ့ဒီ hotline တွေကိုသတင်းပို့ဆက်သွယ်နိုင်မှအကူအညီရယူနိုင်မှလည်းဖြစ်ပါတယ်။ဒီအချိန်မှာများစွာသောမြန်မာကလေးတငယ်တွေကတော့စိတ်ကြံရရနေကြရပါပြီ။မကွေးတိုင်းမှာနေထိုင်တဲ့ကိုအေးရဲ့အသက်12နှစ်အရွယ်သားလေးကတော့သူ့အမေကိုစစ်တပ်ကတညဖမ်းခေါ်သွားပြီးနောက်နေ့အလောင်းအိမ်ပြန်ရောက်လာတဲ့နေ့ကိုအခုထိမှတ်မိနေပါသေးတယ်။သူ့အမေပြန်ရောက်လာတဲ့အချိန်မှာငိုရင်းမင့်မျော်တဲ့အထိဖြစ်ခဲ့ရပါတယ်။ဒို့အတန်ကကလေးနဲ့စကားပြောခွင့်ရခဲ့ပေမဲ့လည်းသူ့နာမည်ကိုအသုံးမပြုထားပါဘူး
။အဲ့ဒါကြောင့်တတိယလေးမေပုံမကြည့်ဘူး။ညလည်းခလို့အိတာ။အဲ့လာမလာလို့ကျင်းနေတာ။ဒါတော့ပြောချင်အမေရန်ကျိတယ်လို့ပဲပြောတယ်။မင်းရဲ့ကျိတော့လည်းဒီမှာမှနေပါမယ်။မင်းရဲ့လည်းနေမှာပဲနေရော
။စိတ်ပိုင်းဆိုင်ရာတိုင်ပင်ဆွေးနွေးတာတွေလုပ်ပေးနေတယ်။ကောင်ဆယ်လင်းကော်နာကဦးအောင်မင်းသိန်းကတော့ဆရာနာသိမ်းပြီးနောက်ပိုင်းကြုံရတဲ့အတွေ့အကြုံတွေကြောင့်ကလေးငယ်တွေမှာစိတ်တန်ရာရတာတွေရှိလာနိုင်တယ်လို့ပြောပါတယ်။ပြင်းထန်တဲ့စိတ်တန်ရာကိုတက်ကြွတဲ့ပညာရှင်တွေတိုင်ပင်ဆွေးနွေးကူတာပေးဖို့လိုပြီးအဲ့ဒီလိုကုသမှုမရရင်ကလေးတွေဟာသူတို့အရွယ်ရောက်တဲ့အချိန်ကြီးစိတ်ဒဏ်ရာတွေကိုတည်ဆောင်သွားရနိုင်တယ်လို့ဆိုပါရယ်။ဒါအပြင်ပြင်းထန်တဲ့စိတ်ဒဏ်ရာရတဲ့ကလေးတွေမှာစိတ်ပိုင်းဆိုင်ရာအပြင်ရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေပါရှိလာနိုင်တာပါ
။နိုင်ငံတကာမှာလည်းကလေးတွေကကြတော့တကယ်အရေးပါတယ်လို့လည်းဒီကလေးတွေရဲ့စကားတွေကပျောက်နေတတ်တယ်။ကလေးတွေရဲ့ခံစားချက်ကိုမကြားကြဘူး။ကလေးတွေရဲ့လိုအပ်ချက်ကိုမသိကြဘူးဖြစ်တတ်တယ်ပေါ့နော်။အဲ့တော့ဟိုအခုလိုအခြေအနေမှာဆိုပို့ဆိုးတာပေါ့အခုလိုအခြေအနေမှာလူကြီးတွေမှာလည်းဟိုလုံရမယ့်ဟာတွေအများကြီးပဲအာရုံဆိုင်ရမယ့်ဟာတွေအများကြီးပဲအဲစိတ်ပိုင်းဆိုင်ရာလည်းအဆင်မပြေနေကြဘူးပေါ့အဲ့ဒီအခါမှာကလေးတွေဖြစ်နေတဲ့လက္ခဏာတွေကိုဟိုတစ်ခါတစ်ခါမှမိလာတယ်သူတို့တွေကပြောနေတယ်ပြောနေပေမဲ့လည်းသူတို့ဟိုတကယ်မဆိုင်မိဘူးဖြစ်တတ်တယ်ပေါ့နော်အဲ့တော့ဒီအခြေအနေမှာတော့ကလေးတွေအတွက်နည်းနည်းလေးအာရုံဆိုင်ပေးပါပြီးလို့ရှိရင်ခုနကလိုမျိုးကလေးတွေမှာဖြစ်လာပြီဆိုလို့ရှိရင်ဘာကြောင့်ဖြစ်တာလဲဆိုတော့တို့နဲ့စကားမများပြောဖို့လိုတယ်အဲအဲ့တော့တည်တည်ရှိရှိနားထောင်ပေးပါစိတ်ရှိရှိနဲ့နားထောင်ပေးပါပေါ့နော်ဘာလို့လဲဆိုလူတိုင်းမှာအခုချိန်မှာစိတ်တူနေကြတယ်စိတ်တူတဲ့အခါမှာကလေးကအယံငိုတယ်ဆိုလို့ချင်းကလေးကိုဟိုရိုက်ဖို့ပဲအာရုံကရောက်သွားကြဟဲ့ငိုနေတိတ်ဆိုတာနဲ့ရက်မယ်လို့စဉ်းစားနေကြတယ်ပေါ့နော်အဲ့တော့အားအမျိုးလေးတွေကိုမလုပ်ခင်းနဲ့စိတ်ရှိပေးပါပြီးလို့ရှိရင်ဟိုချက်ချင်းကြီးပေါ့နော် rules တွေကိုမထိုးနဲ့စီမင်းစီကန်းကြီးတွေကိုမချောက်ပြလိုက်နဲ့ဒီချိန်မှာထွက်နေဒီချိန်ဒါမလုံးနဲ့ဒီချိန်ဒါမလုံးနဲ့ဆိုရဲဟာတွေထက်သူ့ဘာတွေခံစားနေရလဲဆိုရဲဟာလေးကိုအလုပ်ပြီးတော့ကလေးတွေကိုတတိချာချာလေးနားထောင်ပေးမယ်ဆိုလို့ရှိရင်ခုနကပြောနေတဲ့ဟို small trauma ပေါ့စိတ်ဒဏ်ရာတတိလေးမှာပဲကျွန်တော်ကြည်လည်သွားပြီးတော့စိတ်ဒဏ်ရာကြီးကြီးစီမရောက်နိုင်တော့ဘူးပေါ့နော်တကယ်လို့အဲ့လိုမျိုးဖြစ်လာစိတ်ဒဏ်ရာကြီးကြီးရောက်နေတဲ့ကလေးဆိုရင်တော့မှပဲပြန်ပြီးတော့ဒီနေရာလေးကလုံခြုံနေငါမှလုံခြုံနေသူရှိသေးတယ်ဆိုရဲစိတ်ခံစားလာရတယ်ပေါ့အဲ့တော့ကျွန်တော်တို့ counseling လုပ်တဲ့အခါမှာလည်းဟိုမိသားစုရဲ့ improvement ကအရန်လိုပဲဒီကလေးတွေအတွက်လေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့တိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်တိုးအတန်ပတ်စင်အတန်နဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ် ဒီစီစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲ့တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bemis app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA အမေရိကန်တန်ရဲ့အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့49တို့ကနေတိုက်ရိုက်ဖန်ဆင်ဖန်ယူကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာအခုတခါဦးတင်မောင်တန်အပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်လူမျိုးတုံးလောက်ရက်ဒီကာကွယ်ရေးနဲ့အပြစ်ပေးအရေးယူရေးနိုင်ငံတကာသဘောတူစာချုပ်ချိုးဖောက်မှုတွေနဲ့ဆွဲထားတဲ့အမှုတွေကိုကြားနာစစ်ဆေးနေပါတယ်ဒီတစ်ခေါက်မြန်မာနိုင်ငံကရှောက်ထားချက်တွေဟာအရင်တခါရှောက်ထားတဲ့အချက်တွေကိုအခြေခံပြီးအထောက်အထားဖြစ်ဆွတ်တန်ဖြစ်ဆွတ်ပြောင်းလဲတန်ရှိတာပြောင်းလဲပြီးတော့ရှောက်ထားခဲ့ပါတယ်အဲ့ဒီအကြောင်းတွေကိုအရင်တခါကြားနာပွဲမှာတရားသူကြီးတွေဘယ်လိုစဉ်းစားခဲ့တယ်လဲဆိုတာကိုဦးတင်မောင်တန်းကကိုကျော်ကျော်သိန်းကိုလွင်ငင်းချမ်းကျော်တို့နဲ့အတူတင်ဆက်ထားတာနားဆင်နိုင်ပါလိမ့်ခင်ဗျာ
လူခွင့်ရေးဆိုတာအနှစ်သာရအဖြစ်နိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးအကြောင်းဖြစ်ပါတယ်ဒီပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအဲ့ဒီဆက်ဆံရေးကိုကမ္ဘာတရားရုံးလို့လည်းသိကြတဲ့အပြည်ပြည်ဆိုင်ရာတရားရုံးတရားသူကြီးတွေကဘလို့စဉ်းစားကြတယ်လဲဆိုတာတင်ပြချင်ပါတယ်။ရိုဟင်ဂျာလူမျိုးတွေပေါ်မြန်မာနိုင်ငံကလူမျိုးသုံးတပ်ဖြတ်နေတယ်ဆိုတော့ဂမ်ဘီယာနိုင်ငံကဆွဆွဲထားတဲ့အမှုကိုဒီပတ်တနင်္လာနေ့ February 21ရက်နေ့ကနေလာမယ့်အပတ်တနင်္လာနေ့ February 28ရက်နေ့အထိ ICJ လို့လည်းသိကြတဲ့ကမ္ဘာတရားရုံးမှာကြားနာနေပါတယ်။ဒီစီစဉ်မှာနှစ်ဖက်လျှောက်လဲကြတာတွေကိုတင်ပြမှာမဟုတ်ဘဲမြန်မာနိုင်ငံကတင်ပြချက်ပေါ်တရားသူကြီးတွေကဘလို့စဉ်းစားခဲ့တယ်လဲဆိုတော့ပဲတင်ပြမှာဖြစ်ပါတယ်အထူးသဖြင့်နိုင်ငံတော်ရဲ့လူသားရဲ့ဆက်ဆံရေးစဉ်းစားပုံကိုအလေးထားပြောမှာပါမြန်မာနိုင်ငံဟာလူမျိုးသုံးသပ်ဖြတ်မှုကိုကျွလွန်ခဲ့ပြီးလူမျိုးသုံးသပ်ဖြတ်မှုအပြည်ပြည်ဆိုင်ရာသဘောတူညီချက်ကိုချုပ်ဖောက်တယ်လို့ဂမ်ဘီယာနိုင်ငံကဆွဆွဲပါတယ်ဒါကြောင့်တရားသူကြီးတွေဟာဒီအမှုကိုစဉ်းစားကြတဲ့အခါနိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးသာမကနိုင်ငံတော်အချင်းချင်းဆက်ဆံရေးကိုပါစဉ်းစားကြရပါတယ်မကြာခဏဆိုသလိုနိုင်ငံတော်ကိုထိတ်တယ်မလားလူသားကိုထိတ်တယ်မလားဆိုတော့မိခွန်းနှခွန်းတွေကတခုကိုရေးရတဲ့အဖြစ်ကိုလည်းစဉ်းစားပုံတွေမှာတွေ့လာရပါတယ်တရားသူကြီးပဲစဉ်းစားဖို့ကိုလေ့လာဖို့အတွက်အဆွတ်ဆွဲခံရတဲ့မြန်မာဘက်ကပြောတဲ့အချက်တွေကိုတစ်ချက်ချင်းပြန်ကြည့်ကြရအောင်ပါမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဥက္ကူကိုလိုင်းက VOA ကိုအခုလိုပြောပါတယ
်ဥပဒေကြောင်းအရ ICJ ကဒီမှုကိုစီရင်ပိုင်ခွင့်မရှိဘူးဒါမှမဟုတ်လက်ခံကြားနာမှုမပြုနိုင်မှုဆိုတဲ့အချက်တွေနဲ့မြန်မာဘက်ကနေကနဦးကန့်ကွက်လွှာတင်သွင်းနေတာဖြစ်ပါတယ်ကျွန်တော်ဘက်ကအချက်၄ချက်ကိုအခြေခံပြီးတော့မှကန့်ကွက်လွှာ၄ရက်တင်သွင်းထားပါတယ
်အဲ့ဒီနေ့လျှောက်လက်ပုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ခဲ့ပါသေးတယ် VOA ဝိုင်းတော်သားတဦးဖြစ်တဲ့ကိုလွင်ငင်းချန်းကျော်ကအဲ့ဒီထုတ်ပြန်ချက်ကိုဖတ်ပြပေးပါခင်ဗျပထမဒေါက်တာခရစ္စတိုဖာစတိတ်ကာကလျှောက်လဲတာကိုသတင်းထုတ်ပြန်ချက်မှာရေးထားတာလေးနားထောင်ကြရအောင်မ
ဂမ်ဘီယာနိုင်ငံသည် OIC ရဲ့တာဝန်ပေးချက်အရ OIC ကိုစားတရားစွဲပေးခြင်းဖြစ်၍ယခုအမှုကိုတရားရုံးကလက်မခံသင့်ကြောင်း OIC သည်နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်၍အပြည်ပြည်ဆိုင်ရာတရားရုံး၏ဥပဒေအရအငြင်းပွားမှုတင်သွင်းခွင့်မရှိသဖြင့်ကန့်ကွက်ကြောင်းရှောက်လဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါဗျ။
အခုကျန်းနာပွဲကဒုတိယကြိမ်ကျန်းနာပွဲပါမြန်မာဘက်ကတင်ပြတဲ့အချက်၄ချက်လုံးမှာပထမကြားနာပွဲမှာတင်ပြခဲ့တဲ့အချက်တွေအတိုင်းပါပဲအထောက်ထားပြပုံမှာပဲပွဲပါတယ်ဂမ်ဘီယာကပဲရိုဟင်ဂျာတွေမှာအနေရရှိနေတာကြောင့်သူတို့ရဲ့လုံခြုံရေးအတွက်ကြားဖြတ်ညွန်ကြားချက်ထုတ်ပေးဖို့တောင်းဆိုခဲ့တာကြောင့်အဲ့ဒီကြားနာပွဲဖြစ်ခဲ့ရတာပါအဲ့ဒီတော့ကအခုလိုတင်ပြချက်နဲ့ပတ်သက်ပြီးတရားရုံးစဉ်းစားပုံကိုကိုချော်ချော်အသိန်းက တင်ပြပေးပါခင်ဗျာ
တရားရုံးရဲ့အမြင်မှာဂမ်ဘီယာဟာတရားရုံးကိုဦးတက်လျှောက်ထားဖို့တခြားနိုင်ငံတော်တွေဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ခံမှုကိုရှာကောင်းရှာမယ်ရယူကောင်းရယူမယ်ဒီလိုလုပ်တာနဲ့တော့လူမျိုးသုံးစုံမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်နဲ့ပတ်သက်ပြီးအငြင်းပွားမှုတရဖြစ်ပေါ်လာတာကိုရုံးတော်ကဟန့်တားလို့မရပါဘူးလို့တရားသူကြီးတွေကစဉ်းစားတာကိုတွေ့ရတယ်ဗ
ျဒါကအဲ့ဒီတော့ကပထမချက်ပေါ်တရားသူကြီးတွေရဲ့အမြင်ဖြစ်ပါတယ်မြန်မာဘက်ကဒုတိယတင်ပြချက်ကို Professor Stephen Telmont ကတင်ပြခဲ့ပါတယ်ကိုငင်းညာကပဲဖတ်ပြပေးပါအောင်ခင်ဗျာ
ဂမ်ဘီယာနိုင်ငံသည်နစ်နာသူနိုင်ငံမဟုတ်၍တရားစွဲဆိုခွင့်မရှိကြောင်း1948ခုနှစ်လူမျိုးသုံးစုံမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကအဖွဲ့ဝင်နိုင်ငံများအနေဖြင့်၎င်းတို့အပေါ်ထိခိုက်မှုမရှိပါကတရားစွဲခွင့်ပေးမထားကြောင်းရှောက်လဲခဲ့တယ်လို့ထုတ်ပြန်ချက်မှာဆိုထားပါတယ
်။ဟုတ်ကဲ့ဒီချက်မှာချင်းကပ်ပုံတွေကစိတ်ဝင်စားစရာကောင်းတာပါ။မြန်မာဘက်ကနိုင်ငံတော်နဲ့အဲ့ဒီနိုင်ငံတော်တွေချုပ်ဆိုထားကြတဲ့တောင်းကကြည့်ပြီးပြောပါတယ်။ဒါပေမဲ့တရားသူကြီးတွေကတော့ပြတ်ထန်းချက်ကိုကြည့်ပါတယ်။တနည်းပြောရင်လူသားတွေအပေါ်မပြုတ်ဘူးရလို့ပြောထားတဲ့တမ်းမြစ်ချက်တွေတောင်းကကြည့်ပါတယ်။လူသားတောင်းကအဓိကကြလားနိုင်ငံချင်းချင်းချုပ်ဆိုကြတာကလူသားကိုကာကွယ်ကြဖို့မဟုတ်ပါလားခင်ဗျာတရားရုံးစဉ်းစားပုံကိုကိုကျော်ကျော်သိန်းကပဲဆက်ပြီးပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ခုဂမ်ဘီယာပြောနေတဲ့ကိစ္စတွေကလူမျိုးသုံးစုံမှုကိုဒါစီယန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကပြောထားတဲ့နယ်ပယ်ထဲမှာရှိမရှိကိုတရားသူကြီးတွေကကြည်တာတွေ့ရပါတယ်တရားရုံးတော်ကဘာကိုတွေးမိသတိပြုမိတယ်လဲဆိုတော့တပ်ဖြတ်မှုတွေမတိမ်းမှုတွေတခြားနည်းနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်တာတွေညှဉ်းပန်းနှိပ်စက်တာတွေရိုက်နှက်တာတွေရက်ဆက်ကြမ်းကြုတ်စွာပြုမူခဲ့တာတွေစာနယ်ရိက္ခာအိုးအိမ်နဲ့တခြားဘဝအတွက်မရှိမဖြစ်တဲ့အရာတွေကိုဖျက်ဆီးတာတမမို့မရရှိအောင်ညှင်းပယ်တာတွေကိုတစ်ခုလုံးသဘောအရာပဲဖြစ်ဖြစ်တစ်စိတ်တစ်ပိုင်းသဘောအရာပဲဖြစ်ဖြစ်ရိုဟင်ဂျာအုပ်စုကိုပျက်စီးလိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့အတွက်မြန်မာစစ်တပ်နဲ့လက်နက်ကင်တပ်ဖွဲ့တွေမှာတာဝန်ရှိတယ်လို့ဂမ်ဘီယာကပြောပါတယ်လူမျိုးသုံးစုံမှုကိုတားဆီးရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်မှာကတိကဝတ်ပြုထားတာတွေကိုချိုးဖောက်တယ်လူမျိုးသုံးစုံတဲ့အမှုကိုကျူးလွန်ရမှာမြန်မာနိုင်ငံဟာတာဝန်ရှိတယ်လို့ဂမ်ဘီယာကအခိုင်အမာပြောတာကိုတရားရုံးတော်ကမှတ်ထားပါတယ်ဂမ်ဘီယာဆွဆဲထားတာတွေကိုမြန်မာကမကျူးလွန်ဘူးလို့ညင်းဆိုတာကိုလည်းတရားရုံးတော်ကမှတ်ထားပါတယ်လို့ပြောပါတယ်တရားရုံးရဲ့အမြင်မှာဂမ်ဘီယာကဆွဆဲတဲ့လူရက်တွေအ ਨੇ စုံတချို့လူရက်တွေဟာလူမျိုးသုံးမှုဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူညီချက်ကပြဋ္ဌာန်းထားတဲ့အချက်တွေထဲမှာအကျုံးဝင်နေပါတယ်လို့တရားရုံးကဆိုပါတယ
်တက်တက်ဒီပြချက်ကိုတော့ Professor Robert Koch ကတင်ပြခဲ့ပါတယ်ကိုကျင်းညက်ကပဲပြောပြပေးပါခင်ဗျာ
မြန်မာနိုင်ငံသည်1948ခုနှစ်လူမျိုးသုံးစုံမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ဤ Article 8ကိုချွင်းချက်ပြုလုပ်ထား၍မိသည့်စာချုပ်ဝင်နိုင်ငံကမဆိုကုလသမဂ္ဂ၏အဖွဲ့အစည်းများအပိပိဆိုင်ရာတရားရုံးအပါအဝင်စာချုပ်ဝင်နိုင်ငံတနိုင်ငံအားအရေးယူဆောင်ရွက်ရန်တောင်းဆိုမှုကိုလိုက်နာရန်မလိုကြောင်းရှောက်လဲခဲ့တယ်လို့ပြောပါတယ
်မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့အချင်းကဒီစာပိုက်ကိုဘလို့နားလည်ခဲ့တယ်လဲမပြောတတ်ဘူးခင်ဗျလူမျိုးသုံးလို့ရတွေကိုကာကွယ်ရမှာအဲ့ဒီလို့ရတွေကိုနှိတ်ကိုရမှာဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းကိုဆောင်ရွက်ပေးဖို့တောင်းခံနိုင်တယ်လို့အဲ့ဒီစာပိုက်ကအဓိပ္ပာယ်ရတာကိုဘာကြောင့်အခုလိုခြေပိုက်ရမှာထက်ထားလာတယ်လဲနားလည်ရခက်စရာဖြစ်ပါတယ
်ဟုတ်ပါတယ်လူမျိုးသုံးစုံမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအကြားအငြင်းပွားကြတာကိုတရားရုံးတော်တင်စစ်ဆေးဆုံးဖြတ်တဲ့ကိစ္စကိုသဘောတူညီချက်ရဲ့ပြဋ္ဌာန်းချက်6မှာဖော်ပြထားတာရုံးတော်ကတွေ့ရပါတယ်တဲ့ဒီပြဋ္ဌာန်းချက်6ကိုမြန်မာကသဘောတူထားပါတယ်လက်ရှိအမှုမှာတရားရုံးတော်ကိုရှောက်ထားတာကအဲ့ဒီပြဋ္ဌာန်းချက်နဲ့ပဲအကျုံးဝင်ပါတယ်လို့တရားရုံးကပြောပါတယ်ဒါကြောင့်တော့ဂမ်ဘီယာရဲ့ဆွဲဆိုပိုင်ခွင့်မပြည့်ပြည့်ဘူးလို့ပြီးခဲ့တဲ့ဂျားပြတ်ညွှန်ကြားချက်များချမှတ်ရေးကြားနာမှုမှာပြောထားတာကိုတွေ့ရပါတယ်
။မြန်မာဘက်ကနံပါတ်၄အချက်ကိုဒေါက်တာခရစ္စတိုဖာစတိတ်ကာကပဲတင်ပြပါတယ်။ကိုညင်းညာရေလောက်ပါအောင်ပ
ြ1948ခုနှစ်လူမျိုးသုံးစုံမှုကိုတားဆီးရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ဤ Article 6အရတရားရုံးတို့အမှုတင်သွင်းရန်အဖွဲ့ဝင်နှစ်နိုင်ငံအကြားဥပဒေအကြောင်းအရအငင်းပွားမှုရှိရန်လိုအပ်ကြောင်းဂမ်ဘီယာနိုင်ငံနှင့်မြန်မာနိုင်ငံအကြားဥပဒေအကြောင်းအရအငင်းပွားမှုလုံးဝမရှိကြောင်းရှောက်လဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်
ဟုတ်ကဲ့အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရုံးတော်ကဘယ်လိုများစဉ်းစားခဲ့ဘူးလားတွေ့ရတယ်လေဗျကိုကျော်ကျော်သိ
တရားရုံးကမြန်မာနိုင်ငံပေါ်တီးခြားလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်အဖွဲ့အင်္ဂလိပ်လိုဒုက္ခအားဖြင့် IMM ရဲ့တွေ့ရှိချက်တွေကိုကိုးကားစဉ်းစားတာတွေ့ရပါတယ်မြန်မာနိုင်ငံမှာလူမျိုးသုံးစုံမှုကိုတားမြစ်ဖို့နိုင်ငံတော်ရဲ့တာဝန်ဖြစ်တယ်လို့ IIMM ရဲ့အစိုးရကကဆိုထားပြီးလူမျိုးသုံးစုံမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်အရဂမ်ဘီယာဘင်္ဂလားဒေ့ရှ်နဲ့ OIC တို့ကတရားရုံးမှာအမှုဖွင့်မှုအားထုတ်တာတွေကိုကြိုဆိုတယ်လို့ပြောထားတာကိုကိုးကားထားတာတွေ့ရပါတယ်။ဒါအပြင်ကုလသမဂ္ဂထွေထွေညီလာခံမှာဂမ်ဘီယာနဲ့မြန်မာအခြေအတင်ဖြစ်ခဲ့တာတွေကိုလည်းကိုးကားထားတာတွေ့ရပါတယ်။ထုတ်ပြန်ချက်တွေမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာဖြစ်နေတာတွေနဲ့ပတ်သက်ပြီးမတူကွဲပြားတဲ့အမြင်တွေရှိနေကြတာကိုတွေ့ရတယ်လို့တရားရုံးကပြောပါတယ်။ဂမ်ဘီယာကဆွဆွဲတဲ့အခါမြန်မာဘက်ကမတုံ့ပြန်တဲ့ဖြစ်ရပ်တစ်ခုကိုလည်းပြောထားတာတွေ့ရပါတယ်။ဒီမှုရဲ့လေးနက်မှုကြီးမားမှုထောင်းကနေကြည့်လိုက်တဲ့အခါအဲဒီလိုဘာမှမပြောတာကပဲအငင်းပွားမှုတရားရှိနေတာကိုပြသတဲ့အချက်ဖြစ်တယ်လို့တရားရုံးကစဉ်းစားခဲ့တာကိုတွေ့ရပါတယ
်။ဟုတ်ကဲ့ဒါကတော့ပြီးခဲ့တဲ့ကြားပြညွန်ကြားချက်ချမှတ်ပြီးရတဲ့ဂမ်ဘီယာကတရားရုံးကိုလျှောက်ထားမှာမြန်မာကတင်ပြတဲ့အချက်၄ချက်ပေါ်တရားရုံးကစဉ်းစားခဲ့ပုံတွေဖြစ်ပါလေဒီစဉ်းစားပုံတွေဘယ်ကလာလဲကြည့်လိုက်တဲ့အခါဘလို့များတွေ့ရပါတယ်လဲကိုချိုတော်သိရင
်ဂမ်ဘီယာမှာတရားဆက်ဆိုပိုင်ခွင့်မရှိဘူးလို့မြန်မာကပြောတာကိုတရားရုံးကစဉ်းစားပါတယ်ဒီနိုင်ငံကသဘောတူညီချက်ကိုဖြစ်ပေါ်စေခဲ့တဲ့မြင့်မားတဲ့စံနှုန်းတွေတောင်းကနေကြည့်တဲ့အခါလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံတွေရဲ့ဘုံလက်ခံထားတဲ့တံမိုးတွေကနေကြည့်တဲ့အခါနိုင်ငံတွေအားလုံးမှာဘုံလိုလားတဲ့အကျိုးစီးပွားကိုတရားရုံးကတွေ့ရပါတယ်တဲ့အဲ့ဒါကတော့လူမျိုးသုံးစီတဲ့လူရက်တွေကိုကာကွယ်လူတဲ့အကျိုးစီးပွားပါတကယ်လို့ဖြစ်ခဲ့ရင်လဲလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့အရေးယူမခံရပဲအပြစ်ကလွတ်တာမဖြစ်စေရဆိုတဲ့အကျိုးစီးပွားဖြစ်တာကိုတရားရုံးကတွေ့ရပါတဲ့ဒါ့အပြင်ဘုံအကျိုးစီးပွားဆိုတာကတိကဝတ်တို့ကိုစောင့်ထင်းရေးဖြစ်ပြီးလက်မှတ်ရေးထိုးထားတဲ့ဘယ်နိုင်ငံကမဆိုတခြားသောနိုင်ငံတွေစောင့်ထိန်အောင်စောင့်ရေးလည်းဖြစ်တယ်ဆိုတာကိုတရားရုံးကထပ်ပြောထားတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတရားသူကြီးတွေကစာချုပ်တဲ့အဲ့ဒီစာချုပ်ကိုဖြစ်စေခဲ့တဲ့မြန်မာတဲ့စံထားချက်တွေနဲ့တံမိုးတွေတောက်ကကြည့်သွားတာကတော့အင်မတန်ကိုအရေးကြီးပါတယ်ဒါဖြင့်အဲ့ဒီစံထားချက်တွေကဘာတွေပါလဲကမ္ဘာလူ့ခွင့်ရေးကြေညာစာတမ်းရဲ့စကားချီးမှာအဲ့ဒီစံထားချက်တွေနဲ့တံမိုးတွေကိုတွေ့နိုင်မယ်ထင်ပါတယ်လူမျိုးသုံးစုံမှုကိုတားဆီးနိုင်ရတဲ့ပြစ်ဒဏ်ပေးရနိုင်ငံကသဘောတူစာချုပ်ကို1948ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာလက်မှတ်ရေးထိုးခဲ့ရပြီးကမ္ဘာလူ့ခွင့်ရေးကြေညာစာတမ်းကြီးကိုတော့ဒီဇင်ဘာလ10ရက်နေ့မှာထုတ်ပြန်ခဲ့ကြတာပါကမ္ဘာလူ့ခွင့်ရေးကြေညာစာတမ်းရဲ့စကားချီးမှာအခုလိုဆိုထားပါတယ်လူ့ခွင့်ရေးများကိုအေးမထမထီလေးစားပြုခြင်းဒီလူခတ်သိမ်းရေးအကျင့်တိတ်ခါကိုချိုးဖောက်ဖျက်ဆီးတတ်သည့်ရက်ဆက်ကြမ်းကြုတ်သောအပြုအမူများကိုဖြစ်ပေါ်စေခဲ့သောကြောင့်လောက်ကိုအစအချီထားပါလွတ်လပ်စွာဖွင့်ဟပြောဆိုနိုင်မှုလွတ်လပ်စွာသက်ဝင်ယုံကြည်နိုင်မှုကြောက်ရွံ့ခြင်းချုံငဲ့ခြင်းတို့မှကင်းလွတ်စွာအသက်ဝင်းနိုင်မှုတို့ကိုခံစားရယူစေနိုင်ပြီးလောကတစ်ခုပေါ်ပေါက်လာရအရေးဟာအဲ့ဒီတော့ကလူမျိုးသုံးစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြသူတွေရဲ့စံထားချက်မျိုးမှန်ချက်ဖြစ်ပါလိမ့်မယ်ဘဝလွတ်လပ်ဖွင့်ဘဝလုံခြုံမှုနဲ့စိတ်ချမ်းသာမှုတို့ဟာလူသားတွေရဲ့အခြေခံစံပြေဖြစ်ပါလိမ့်လူသားကိုယ်စိတ်ခံမြတ်တာမှုဒန်းတူညီမျှမှုရိုသေလေးစားမှုနဲ့အမိခိုကင်းလွတ်လပ်မှုတို့ဟာလူမျိုးသုံးလောက်ရများကင်းစင်အပြစ်ပေးရင်နိုင်ငံတကာသဘောတူညီချက်စာချုပ်ရဲ့ဘုံတန်ဖိုးတွေဖြစ်မှာပါအခုကျွန်တော်တို့တင်ပြခဲ့ကြတာကတော့ဂျာပြညွှန်ကြားချက်၄ရပ်ကိုထုတ်ပြန်ဖို့ဂမ်ဘီယာကတောင်းဆိုခဲ့တဲ့ပထမအကြိမ်ကြားနာပွဲမှာတရားသူကြီးတွေစဉ်းစားခဲ့ပုံဖြစ်ပါတယ်ဒီတစ်ခါစဉ်းစားတဲ့အခါမှာတော့ယူတဲ့တောင်းကမတူနိုင်တော့တဲ့အတွက်စဉ်းစားပုံကွဲပြားနိုင်ပါတယ်ဒါပေမဲ့တရားသူကြီးတွေဟာလူမျိုးသုံးစာချုပ်ကိုဖြစ်စေခဲ့တဲ့စံထားချက်တွေနဲ့တံမိုးတွေကိုတော့ဆက်လက်ကိုးကားကြနိုင်မယ်လို့ယူဆရပါတယ်စဉ်းစားရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ IIMM ရဲ့တွေးရှိချက်တွေနဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေကိုလည်းပြီးခဲ့တဲ့အခေါက်တုန်းကလိုပဲဆက်လက်အသုံးပြုစဉ်းစားနိုင်မယ်လို့ယူဆရပါတယ်ဆက်လက်စောင့်ကြည့်ကြသေးတာပေါ့ခင်ဗျာလူခွင့်ရေးချိုးပေါက်သူတွေအပြစ်ပေးအရေးယူမခံရဘဲလွတ်နေတဲ့အဖြစ်တွေဆုံးသတ်ပါစေကျွန်တော်တမောင်တမ်းပ
ါ VOA American တန်ရဲ့တနင်္ဂနွေမနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ တေးသချင်းတောင်းဆိုလိုချင်တဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်လက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုဆက်ပြောပြပေးပါမယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာကြားနာနေပြီးတရားစွဲထားတဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကကန့်ကွက်ထားပါတယ်မြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ကိုလေရင်စီရောင်းတာပိတ်ပင်ဖို့နဲ့စွန့်ရင်လုပ်ငန်းပေါ်အရေးယူဖို့လူအခွင့်အရေးအဖွဲ့တွေကတောင်းဆိုလာတဲ့အပေါ်မှာအာရုံစိုက်မှုတွေလည်းတိုးလာပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုသားညွန့်ဦးတို့ကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်ခဲ့ပါတယ်ဆိုတဲ့ဆွဲဆိုချက်နဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာကိုတရားစွဲဆိုထားတဲ့အမှုဖေဖော်ဝါရီလ23ရက်နေ့ကစပြီးတော့စစ်ဆေးပါတယ်။2018ခုနှစ်မှာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအာဏာပိုင်တွေရဲ့ကျူးလွန်မှုဟာလူမျိုးရုံးတပ်ဖြတ်မှုတာမြင့်ရေးနိုင်ငံကဥပဒေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာပါ။ဂမ်ဘီယာနိုင်ငံဟာ OIC အစ္စလာမစ်အဖွဲ့ကိုစားတရားစွဲတာရွှေကြအရေးမှာကိုရိုင်းနှစ်နာသူမဟုတ်တာဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုကကွယ်ရေးပဋိညင်စာချုပ်ကိုမြန်မာကချွင်းချက်အနေနဲ့လက်မှတ်ထိုးထားတာဖြစ်တဲ့အတွက်ဂမ်ဘီယာရဲ့ဆွဆွဲချက်ကိုရင်ဆိုင်ဖြေရှင်းစရာမလိုဘူးလို့မြန်မာဘက်ကခုခံချေပပါတယ်ဂမ်ဘီယာဘက်ကလည်းရွှေကြတွေရဲ့အခွင့်အရေးကိုသာမကလူမျိုးရုံးတပ်ဖြတ်မှုဒါစီရေးသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုရဲ့အခွင့်အရေးကိုဆွဲကင်ပြီးတော့မြန်မာနိုင်ငံကိုတရားစွဲဆိုခြင်းအပြင်တဆိုင်ရာနိုင်ငံအလုံးလူမျိုးရုံးတပ်ဖြတ်မှုကျူးလွန်တာလုံဆိုရာမျိုးဖြစ်မလာအောင်ကာကွယ်လှုံ့ဆော်တာဖြစ်တယ်လို့ထွက်ဆိုခဲ့ပါတယ်။စစ်ကောင်စီဘက်ကဥပဒေအဖွဲ့ကိုတော့အပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရွက်ဝန်ကြီးဦးကိုလိုင်းကဦးဆောင်ပြီးအဖွဲ့ဝင်15ဦးလူကိုယ်တိုင်တက်ရောက်နေပါတယ်။ကိုဗစ်ကရောဂါကြောင့်နယ်သာလန်နိုင်ငံ The Hague မြို့ကဂျာနာဘွဲ့ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးအဖွဲ့ဝင်တချို့ကအွန်လိုင်းကနေပဲတက်ရောက်ပါတယ်။လက်ရှိဂျာနာမှုမှာတော့2019ခုနှစ်ကပထမအကြိမ်ဂျာနာဘွဲ့တို့ကရှောက်လဲခဲ့တာတွေခြေပခဲ့တာတွေကိုဥပဒေအကူအကားတွေနဲ့ပိုးပြီးတော့ချက်ကတင်ပြပြောဆိုခဲ့တာပါဖေဖော်ဝါရီလ25နဲ့20ရက်နေ့တွေမှာမြန်မာနဲ့ဂမ်ဘီယာအတီးတီးတင်ပြမဲ့အပြစ်သက်ရှောက်လဲချက်တွေကိုအခြေခံပြီးတော့ရှေ့ဆက်လှုပ်ဆောင်မဲ့ကိစ္စကို ICJ တရားရုံးကဆုံးဖြတ်မှာဖြစ်ပါတယ်အထိုက်အခံ NUG ကြားကာလအမျိုးသားညညရဲ့အစိုးရကတော့နိုင်ငံတကာတရားရုံးမှာစစ်ကောင်စီဘက်ကနိုင်ငံကိုယ်စားပြုအဖြစ်လာပြီးတော့ရှောက်လဲချက်ပေးတာကိုကန့်ကွက်ထားပါတယ် ICJ နိုင်ငံတကာတရားရုံးရှေ့မှာအငင်းခုန်ဖြစ်တဲ့အမှုတွေဟာနိုင်ငံအချင်းချင်းသာဖြစ်ပြီးတော့အစိုးရအချင်းချင်းမဟုတ်ဘူးလို့ ICJ တရားရုံးဥက္ကဋ္ဌတရားသူကြီး John Donahue ကအဖွဲ့မိန့်ခွန်းမှာပြောခဲ့ပါတယ်။နိုင်ငံတကာဥပဒေပညာရှင်တို့ကလည်းမြန်မာနိုင်ငံကိုစားပြုပြီးတော့စစ်ကောင်စီကထွက်ဆိုခြင်းအပြင်သူ့ကိုတရားဝင်အစိုးရအဖြစ်သတ်မှတ်လိုက်တယ်လို့မြင်လို့မရတဲ့အကြောင်းထောက်ပြထားပါတယ်
။ဆက်လာသိမ်းပြီးတဲ့နောက်ပိုင်းဒေသခံတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေလည်းနိုင်ငံတကာမှာရှင်ကောင်းနေပြီးတော့စစ်တပ်ရဲ့လေကြောင်းတက်ခိုက်မှုတွေမြေပြင်စစ်ဆင်ရေးတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေဘေးလွာကိုဆက်ပြေးနေရပါတယ်။ရှန်ကီယာနဲ့ဆက်ဒမိုးဆိုးမြို့နယ်နဲ့မိုးပြဲမြို့နယ်တွေမှာဒေသခံပြည်သူကောက်ွယ်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေပြီးတော့ရက်ဆက်ဆူသလိုပဲတိုက်ပွဲတွေဖြစ်နေတဲ့ area တဝိုက်ရွာ16ရွာထက်မနည်းဥယင်ဆွန့်ခွာပြီးတော့ဘေးလွာကိုရှောင်တေးနေရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ဘက်ကလေကြောင်းတုံတက်ခိုက်တာတွေပါရှိတာကြောင့်ကျေးရွာတွေတည်းအထိလေကြောင်းကဘုံးစံတွေကျရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနစ်မီလာလောက်ခရေကချင်းကောက်ကြီးတပ်ဖွဲ့ CDF နဲ့စစ်ကောင်စီကြားထိတ်တိုက်တွေ့နေတဲ့ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ကစစ်ကောင်စီတပ်ကနေခုရက်ပိုင်းမှာအင်အားဖြည့်တင်းလာလို့ရွာသားတထောင်နီးပါးတောတောင်ထဲမှာစစ်ဘေးတင်းရှောင်နေရပါတယ်စစ်ကောင်စီကနေမြေရှင်းလင်းတာတွေဆက်လုပ်နေတဲ့သခိုင်းတိုင်းကောလိုင်းမြို့နယ်ထဲမှာလည်းစစ်တပ်ကဝင်ရောက်ခဲ့တဲ့ကြီးရွာတွေမှာအမျိုးသမီးတွေပါဝင်အသက်ခံထားတဲ့ရပ်သားတချို့ကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ
်ကောလိုင်းမြို့နယ်တောင်ပြင်မှာအုပ်စုမျိုးရွာကနေဒီကောင်စီတက်တာထွက်သွားတဲ့အခါကျမှဒီအလောင်းလေးလောင်းကိုတွေ့ရတာဗျ။အဲ့ချိန်မှာညီမတို့ပြန်ဝင်ဝင်ရတာဆိုတော့အဲ့ချိန်မှာတွေ့ရတာဗျ။သတင်းကြည့်တူထားတယ်။မျက်လုံးကိုကျူးစီထားတယ်။လေပြင်းမှာပြစ်ချတယ်ရှိတယ်။အဲ့လေးယောက်လုံးကမင်းကုန်းသာတိကြီးလေဗျ။အဲ့ဒီစစ်ကြောင်းဝင်ခဲအဝင်ခဲရတဲ့မင်းကုန်းသာတိကြီးပါပဲ
။ကချင်ပြည်နယ်ပူတာအောင်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်ကြီးတို့နေတိုင်းနေပါတိုက်ပွဲတွေဖြစ်နေတဲ့အတွက်လည်းလမ်းမဆက်သွေးတွေပြတ်တောက်နေပြီးတော့73စီပါဝင်စားတော့ကုန်တွေအဆမတန်စီးတက်နေပါတယ်။ပူတာအုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်အဖွဲ့ KIE ဒေသကာကွယ်ရေး PDF တပ်ဖွဲ့တွေကြားပစ်ခတ်မှုတွေရှိနေပြီးတော့လူရေ 9,000 ထက်မနည်းစစ်ဘေးတိမ်းရှောင်နေရပြီးတော့ရဲခါတွေလည်းပြတ်လတ်နေပါတယ
်။မလေးရှားနဲ့ကမ္ဘောဒီးယားကောင်ဆောင်တွေဖေဖော်ဝါရီလ24ရက်နေ့ကကမ္ဘောဒီးယားနိုင်ငံမှာတွေ့ဆုံချိန်အတွင်းမြန်မာအရေးကိုပါထက်သွင်းဆွေးနွေးခဲ့ပါတယ်။မလေးရှားဝန်ကြီးချုပ် Ismail Sabri Yaakob ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကမ္ဘောဒီးယားဘုရင် နော်ရဒမ်စီဟာမိုနီတို့နဲ့တီချာတွေ့ဆုံပြီးတော့မြန်မာနိုင်ငံကစစ်အာဏာသိမ်းအချက်အတဲနဲ့အခြားဒေသတွင်ပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပါတယ်။မလေးရှားဝန်ကြီးချုပ်ရိုကော့ပ်ရဲ့ပထမဆုံးကမ္ဘောဒီးယားခီးစဉ်မှာအာဆီယံဘုံသဘောတူညီချက်900ကိုအကောင့်ထည့်ဖို့ရေးအထူးကဆွေးနွေးခဲ့ကြတယ်လို့နိုင်ငံထုတ်ပြန်ချက်တွေမှာဖော်ပြထားကြောင်းအပီသတင်းမှာရေးထားပါတယ်။ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကရှင်းလာတဲ့မြန်မာကိုအာဆီယံအလဲကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အဖြစ်သွားရောက်ဖို့စီစဉ်နေတဲ့အကြောင်းနဲ့ခီးစဉ်အတွင်းမှာမြန်မာအတိုက်ခံအဖွဲ့အစည်း NUG ကကိုယ်စားလှယ်တွင်နေပါတွေ့ဆုံနိုင်ဖို့စစ်ကောင်စီကိုခွင့်ပြုချက်တောင်းခံထားတဲ့အကြောင်းပြည်ကြက်ရက်ပိုင်းမှာပြောထားတာပါမြန်မာစစ်ကောင်စီဘက်ကတော့အဲ့ဒီတောင်းဆိုချက်ကိုပယ်ချထားပြီး CRPH နဲ့ NUG ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတာကြောင့်တွေ့ဆုံမယ်ဆိုရင်အာဆီယံရဲ့ဗရင်ရှင်ဆရာမမူရေကိုစန့်ကျင်ရရောက်သွားလိမ့်မယ်လို့တုံ့ပြန်ပြောဆိုထားပါတယ
်စစ်ကောင်စီကိုလင်းစီရောင်းတာပိတ်ပင်ဖို့နဲ့စွန့်ရင်လုပ်ငန်းပေါ်မှာအရေးယူဖို့လူခွင့်ရေးဖွဲ့တွေကတောင်းဆိုမှုတွေတိုးလာနေပါတယ်အတိုက်ခံတွေပေါ်မှာလီချောင်းကနေတိုက်ခိုက်နေတဲ့စစ်ကောင်စီကိုလင်းစီတင်ပို့တာရပ်တန့်ဖို့နဲ့မြမရင်နံနဲ့သဘောတငွေလုပ်ငန်းပေါ်မှာလက်တွေတန်းခတ်အရေးယူဖို့လဲနိုင်ငံတကာအစိုးရတွေကိုတောင်းဆိုလိုက်တာပါတိုတန်နဲ့ရှာဗရွန်တို့အပါအဝင်နိုင်ငံတကာစွန့်ရင်ကုမ္ပဏီကြီးတွေမြန်မာနိုင်ငံကထွက်ခွာမယ်လို့ကြေညာပြီးမှ Human Rights Watch လူခွင့်ဆောင်ကြည့်မှုအဖွဲ့ Burma Campaign UK နဲ့ Justice for Myanmar စတဲ့ဖွဲ့တွေရဲ့တောင်းဆိုမှုပေါ်အာရုံစိုက်မှုပိုရလာနေပါတယ်။ဥရောပသမ္မဂ EU ကမြန်မာစစ်တပ်နဲ့မြဝရည်နံနဲ့သဘောတငွေလုပ်ငန်းကိုပြစ်မှတ်ထားချမှတ်ခဲ့တဲ့တန်ခတ်ပိတ်ဆို့မှုအသစ်တွေကိုအကောင့်ထည့်ဖော်သိမိလို့ HRW ကဖေဖော်ဝါရီလ24ရက်နေ့မှာတောင်းဆိုခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံကနေပြီးတော့ EU ကုမ္ပဏီတွေပြန်လည်ရုပ်သိမ်းတဲ့အခါမှာလည်းမြန်မာစစ်တပ်ကိုအကျိုးမြတ်မဖြစ်အောင်လို့တန်ခတ်ပိတ်ဆို့မှုစီးမင်းနေတဲ့ညီလိုက်နာဖို့ EU ဘက်ကကြီးကြပ်လှုပ်ဆောင်တင်နေဆိုပြီးတော့လည်းတိုက်တွန်းထားပါလေ။ဖေဖော်ဝါရီလ27ရက်နေ့ကမြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်စစ်တပ်နဲ့နှီးနွယ်နေတဲ့ခရိုနီတွေနဲ့ MOGE အပါအဝင်စစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအပေါ် EU ကချမှတ်ခဲ့တဲ့တန်ခတ်ပိတ်ဆို့မှုတွေရောက်စွန့်ရင်ကုမ္ပဏီတွေအတော်ပြင်းများဟာမြန်မာနိုင်ငံတည်းသူတို့ရဲ့လုပ်ငန်းတွေကိုရပ်ပြရမှာဖြစ်ပါလေ။အဲဒီကုမ္ပဏီတွေအနေနဲ့သူတို့ရဲ့ယင်းနှီးမြှုပ်နှံမှုတွေကို MOG နဲ့တန်ခတ်ပိတ်ဆို့မှုမှာမပါတဲ့တခြားကုမ္ပဏီတွေကိုလွှဲပြောင်းပြီးသွားမှာကိုလည်းစိုးရိမ်မှုတွေတိုးလာနေပါတယ်။ဒီလိုသာ MOG ကိုလွှဲပြောင်းပြီးခဲ့မယ်ဆိုရင်တော့မြန်မာစစ်တပ်ကိုပို့ပြီးတော့ကျွဲဝချမ်းသာစေပြီးတော့ခိုင်မာအားကောင်းစေမှာဖြစ်တယ်လို့ HRW ကထောက်ပြပါတယ်။ဒါ့အပြင် American, Britain, Norway, Japan, Thai, South Korea, Australia နဲ့တခြားနိုင်ငံတွေအနေနဲ့လည်းအလားတူရေးယူမှုတွေကိုအများဆုံးလှုပ်ဆောင်တင်တယ်လို့ဒီလူခွင့်ဖွဲ့တွေကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါလိမ့်မယ်။
ယူကရိန်းမြို့တော်ခီးယက်မှာရုရှားတပ်တွေနဲ့ယူကရိန်းတပ်တွေတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစနေနေ့အထိပောက်ကွဲသံတွေတနတ်သံတွေစုညာနေပါတယ်မြို့တော်ခီးယက်ကိုထိန်းချုပ်နိုင်ရေးနှစ်ဖက်တပ်တွေအပြင်းထန်တိုက်ခိုက်နေကြပါတယ်ဒါအပြင်အခြားမြို့ကြီးနှစ်ခုမှာလည်းရုရှားတပ်တွေထိုးစစ်ဆင်နေပြီးယူကရိန်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်မြို့တော်ခီးယက်ဟာယူကရိန်းရဲ့လက်ထံမှာပဲဆက်ရှိနေပြီးရုရှားတင်ကားတွေကိုပြန်လည်တိုက်ထုတ်နိုင်ခဲ့တယ်လို့ကီယက်မြို့တော်ရဲ့လမ်းမပေါ်တနေရာကနေဗီဒီယိုနဲ့ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီးကစနေနေ့မှာပြောဆိုခဲ့တာပါယူကရိန်းကိုကျူးကျော်တဲ့ရုရှားကိုတန်ခတ်တဲ့အနေနဲ့ရုရှားကိုနိုင်ငံတကာဘန်တိုက်ရိုက်ငွေလဲစနစ်ဖြစ်တဲ့ SWIFT Swift ထဲကနေထုတ်ပယ်ပြစ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်ယူကရိန်းအရေးနဲ့ပတ်သက်ပြီးဂျာမနီနိုင်ငံကသူ့ရဲ့မူဝါဒတွေကိုအပြည့်အဝပြောင်းလဲလိုက်ပြီးယူကရိန်းဘက်ကရပ်တည်ကူညီသွားမယ်ဖြစ်တဲ့အကြောင်းနဲ့စစ်လက်နဲ့ပစ္စည်းတွေကူညီထောက်ပံ့မှာဖြစ်သလိုရုရှားကိုနိုင်ငံတကာတိုက်ရိုက်ဘဏ်ငွေလွှဲစနစ် Swift ထဲကနေကန့်သတ်ထားဖို့စနေနေ့မှာသဘောတူလိုက်ပါတယ်ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တဲ့အတွက်အနည်းဆုံးစစ်ပေးဒုက္ခသည်၄သန်းလောက်တိုင်းပြည်စွန့်ခွာထွက်ပြေးရနိုင်ပြီးနှစ်ပေါင်း80အတွင်းဥရောပမှာအဆိုးဆုံးဒုက္ခသည်ပြဿနာဖြစ်လာနိုင်တယ်လို့ကုလသမဂ္ဂကဒီတစ်ပတ်အတွင်းပြောဆိုထားပါတယ
် VOA American အသံကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအတာရက်တို့ဖြစ်ကြပါတယ်။ဒီမနေ့ BOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်မြမပြည်သူအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.